Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383နဲ့9383လှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှာကျွန်မစုမောမ
မင်္ဂလာညချမ်းသာသောတာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တဲရောင်သတင်းတွေကိုမတ်စုံမွန်နဲ့တင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မှာအင်အားပြင်းဟာရီကိန်းမုန်တိုင်းကြောင့်ဖလော်ရီဒါဒေသခံတွေဘေးလွတ်ရာရှောင်ပြေးနေကြရပါတယ်မြန်မာနိုင်ငံကသွေးထွက်တန်ရုပ်ပြိပခါတွေအဆုံးတက်နိုင်ရင်အာဆီယံခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်ဆိုရဲထိတန်းရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့လာအိုနိုင်ငံမှာအခုလက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေး VOA သတင်းတော်ရဲ့ဓာတ်ရိုက်သတင်းပေးပို့ချက်ကိုတင်ဆက်ပေးဖို့ရှိသလိုသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မန္တလေးတိုင်းမြင်းကြံမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။
လေရည်ပြပေါ့ကျွန်တော်တို့ every တက်ဖွဲ့ပေါ့နော်ဒီ UG အဖွဲ့တွေကလည်းပြီးတော့အနိကပ်ပြီးတော့ဝင်ပြီးတော့ပေါ့နော်ကျွန်တော်လက်ပြပုံလည်းဝင်ပြီးတော့ပြစ်ခဲ့တာပ
ါဒီတိုက်ခိုက်မှုအကြောင်းကိုဒေသခံကာကွယ်ရေးအဖွဲ့ခေါင်းဆောင်က VOA ကိုပြောပြပေးခဲ့တာပါဒီသတင်းအပြည့်စုံတဲ့အတူမြန်မာနိုင်ငံမှာအလုံသမားခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့အရေးအလုံးမှာတင်ပြနိုင်မှုအလုံသမားရေးလှုပ်ရှားသူတွေပြင်ဆင်နေကြတဲ့အခြေအနေနဲ့အတူဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြ Editor နဲ့ဆွေးနွေးကန် Generation Z နဲ့အားကစားခန္ဓာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာဒေသမြောက်ပိုင်းနဲ့အလဲပိုင်းမှာအစ္စရေးညာပိုင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးရာရှိတွေကဒီကနေ့ပဲပြောလိုက်ပါတယ်။တိုက်ခိုက်မှုကြောင့်ဂါဇာကမ်းမြောင်အလဲပိုင်းမှာရှိတဲ့ Nusrat, Buraja ဒုက္ခသည်စခန်းတွေနဲ့ဂါဇာမြောက်ပိုင်းမှာရှိတဲ့ Jabalia ဒုက္ခသည်စခန်းတွေကိုထိမှန်ခဲ့ပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာမှာရှိတဲ့ Hamas စစ်သွေးကြွတွေကိုပစ်မှတ်ထားပြီးတော့လေကြောင်းနဲ့မြေပြင်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒီကနေ့ပဲပြောပါတယ်။ကုလသမဂ္ဂကတော့တိုက်ခိုက်မှုတွေနဲ့ဘေးလွတ်ရာတွေကိုရွှေ့ဖို့အတွက်အစ္စရေးကအချင်းချင်းအမိန့်ထုတ်ခဲ့တဲ့အတွက်ကြောင့်ပါလက်စတိုင်းအရဲသားတွေမှာသွားစရာနေရာမရှိတော့တဲ့အထိဖြစ်နေကြောင်းပြောပါတယ်။ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်အေဂျင်စီအကြီးအကဲကလည်းဂါဇာမြောက်ပိုင်းမှာအနည်းဆုံးလူ၄သိန်းလောက်ပိတ်မိနေတယ်လို့ X လူမျိုးကွန်ရက်မှာရေးသားထားပါတယ်။ဂါဇာဒေသမှာဘယ်နေရာမှာလုံခြုံမှုမရှိတာကိုသိကြတဲ့အတွက်ကြောင့်အရဲသားတွေကရွှေ့ပြောင်းမှုငင်းဆန်နေရတာရှိနေကြောင်းနဲ့အခြေခံလိုအပ်ချက်တွေလုံလောက်စွာမရတဲ့အတွက်အငတ်ဘေးကလည်းပြန့်နှံ့လာတယ်လို့ပြောထားပါတယ်ရှင်။
နေဇက်ဒေသတော်တော်များများကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တဲ့ယူကရိန်း drone 48ဆင်းကိုကြားဖြတ်ပစ်ချနိုင်ခဲ့ပါတယ်လို့ရုရှားကဒီကနေ့ပဲပြောလိုက်ပါတယ်။ Bryansk ဒေသမှာတော့ drone 24ဆင်းကျန်တဲ့ drone တွေကိုတော့ Belgorod, Kursk, Rostov, Krasnodar နဲ့ Azov Belay တွေမှာပစ်ချနိုင်ခဲ့တာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။2022ခုနှစ်ရုရှားတို့ကျူးကျော်စစ်ကိုခုခံတဲ့အခါမှာတော့ယူကရိန်းကနေဇက်ဒေသတွေကိုအကြိမ်ကြိမ်ပစ်မှတ်ထားပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။ယူကရိန်းစစ်တပ်ကလည်းရုရှားကညဘက်ပစ်ခတ်တဲ့ drone 22ဆင်းတွေက22ဆင်းကိုကြားဖြတ်ပစ်ခတ်နိုင်ခဲ့ကြောင်းပြောပါရယ် Kiev မြို့တော် Odessa နဲ့ Vinnytsia ဒေသတွေမှာပစ်ချနိုင်ခဲ့တယ်ဆိုတာကိုယူကရိန်းလေတပ်ကပြောပါရယ်ရုရှားရဲ့နောက်ဆုံးတိုက်ခိုက်မှုမှာတော့ Patriot Dead Missile Drone 3ဆင်းလည်းပါဝင်ခဲ့ပါရယ်ယူကရိန်းသမ္မတ Volodymyr Zelensky ကတော့လေကြောင်းရန်ကာကွယ်ရေးအကူအညီတွေပေးကြဖို့မဟာမိတ်နိုင်ငံတွေကိုတောင်းခံခဲ့သလိုအကူအညီဖြစ်ပေးထားတဲ့လက်နက်တွေကိုလည်းရုရှားနိုင်ငံအတွင်းပိုင်းထိတိုက်ခိုက်တဲ့အခါမှာအသုံးပြုခွင့်ပေးဖို့ကိုတောင်းခံထားပါတယ်ရှင်
။အင်အားပြင်းမီလ်တန်ဟာရီကိန်းမုန်တိုင်းကြောင့်မိုးသီးထန်လေပြင်းတိုက်ပြီးတော့အသက်အန္တရာယ်ကျောက်နိုင်တယ်လို့သတိပေးထားတဲ့အတွက်အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာဒီကနေ့ကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါတယ်။မုန်တိုင်းဗိုလ်ချက်ဟာဖလော်ရီဒါပြည်နယ်အနောက်အလေပိုင်းကမ်းရိုးတန်းကိုဗုဒ္ဓဟူးနေ့နှောင်းပိုင်းမှာဒါမှမဟုတ်ကြက်သားပရင်းနေ့အစောပိုင်းမှာရောက်လာနိုင်တယ်လို့လဲမိုးလေဝသကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။မုန်တိုင်းဗဟိုချက်ဖြတ်သန်းမဲ့နေရာတွေထဲမှာ1922ခုနှစ်နောက်ပိုင်းဟာရီကိန်းမုန်တိုင်းတန်ဓာတ်ရိုက်မခံခဲ့ရဘူးတဲ့လူဦးရေ 3.3 သန်းနေထိုင်ရာတမ်ပါဘေးမြို့လည်းပါဝင်ပါတယ်။ဟာရီကိန်းမဲလ်တန်ဟာဖလော်ရီဒါပြည်နယ်အနောက်အလေပိုင်းဒေသမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်နိုင်တဲ့မုန်တိုင်းအဖြစ်စံချိန်တင်နိုင်တယ်လို့လဲအမေရိကန်ဟာရီကိန်းမုန်တိုင်းဌာနကခန့်မှန်းထားတာပါ။ဒေးပင်းမုန်တိုင်းကြောင့်ဖလော်ရီဒါအနောက်ဘက်ကမ်းရိုးတန်းကီလိုမီတာ900တလျှောက်မှာပင်လယ်ရေမျက်နှာပြင်3မီတာကနေ4မီတာခွဲအထိမြင့်တက်လာနိုင်သလိုမွေးချိန်6လက်မကနေတပေကြားရွာသွန်းနိုင်တဲ့အတွက်ကြောင့်ဟာရီကိန်းစင်တာကသတိပေးထားတာပါ ဟာရီကိန်းမုန်တိုင်းမယ်တန်ဟာအင်္ဂါနေ့ညမှာတနအီကိုလီတိုင်းလုံးမိုင်160ကျော်နှုန်းနဲ့တိုက်ခတ်နေတဲ့အတွက်ကြောင့်အဆင့်5အဖြစ်နဲ့သတ်မှတ်ထားပါတယ်။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကတော့မုန်တိုင်းအပီးအပြက်အစည်းတွေရှင်းလင်းမှုအတွက်ပြည်ရင်းကာကွယ်တပ်ဖွဲ့ဝင် 8,000 လောက်အစင်နဲ့စုဆောင်ထားတယ်လို့ပြောပါတယ်ရှင်။
တက်ရှိရရဲ့ဘဝရှင်တန်ရေးအခြေခံ cells တွေမှာမရှိမဖြစ်လိုအပ်တဲ့ protein အာဟာရဓာတ်ဖြစ်တည်မှုကိုသုတေသနပြုလုပ်ခဲ့ကြတဲ့ပညာရှင်၃ဦးကိုဒီနှစ်အတွက်ဓာတုဗေဒ Nobel ဆုရှင်တွေဖြစ်တဲ့ Sweden နိုင်ငံ Nobel ဆုရွေးချယ်ရေး Academy ကကြေညာလိုက်ပါတယ်
။ Today decided to award the 2024 Nobel Prize in Chemistry with one half to David Baker, University of Washington, USA.
အမေရိကန်ပြည်ထောင်စုစီးရတဲ့မြို့ဝါရှင်တန်တက္ကသိုလ်ကဒေးဗစ်ဗေကာစ်နဲ့လန်ဒန် Google DeepMind ဌာနမှာအလုပ်လုပ်ကိုင်နေသူဒမီးဟာဆာဗေးစ်နဲ့ဂျွန်ဂျမ်ဘာတို့ပညာရှင်၃ယောက်ကို2024ခုနှစ်ဓာတုဗေဒနိုဘယ်ဆုရှင်တွေဖြစ်နေရွေးချယ်လိုက်တာဖြစ်ပါတယ်။သူတို့ပညာရှင်၃ဦးကတော့သရဝါရီအသက်ရှင်နေထိုင်မှုအရေးပါတဲ့အမိုင်နိုအက်ဆစ်ရဲ့အကျိုးဆက်နဲ့ပရိုတိန်းဓာတ်တိစောက်မှုကြောင့်ဆက်နွယ်မှုတွေကိုသုတေသနပြုလုပ်နိုင်ခဲ့ကြတဲ့ပညာရှင်တွေဖြစ်တဲ့အတွက်အခုလိုမျိုးစုရွေးချယ်တာလို့ Sweden Academy သိပ္ပံကကြေညာပါတယ်။ပညာရှင်တွေရဲ့ပရိုတိန်းဓာတ်နဲ့ပတ်သက်တဲ့သုတေသနပြုချက်တွေကတော့ဓာတုဗေဒပညာရဲ့အတွက်စိန်ခေါ်မှုအထူးသဖြင့်ဇီဝဓာတုဗေဒပညာရဲ့အတွက်ထူးခြားတဲ့မှတ်တိုင်တစ်ခုဖြစ်တဲ့အတွက်အခုလိုမျိုး Nobel ဆုချီးမြှင့်မှုရွေးချယ်လိုက်တာပါလို့လည်းကြေညာပါတယ်။2024ခုနှစ်အတွက် Nobel ဆုရှင်တွေကို Sweden နိုင်ငံ Academy သိပ္ပံကရက်ဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။ယူပဗေဒဇီဝကမ္မဆေးပညာနဲ့ဓာတုဗေဒပညာရှင်တွေကိုတော့ကြေညာရွေးချယ်ပြီးဖြစ်ပါတယ်။မနေ့ဖြန်မှာတော့စာပေ Nobel ဆုရှင်ကိုရွေးချယ်မှာဖြစ်ပါတယ်။တောက်ကြနေ့မှာတော့ Nobel ငြိမ်းချမ်းရေးဆုကို Norway နိုင်ငံ Nobel Committee ကနေပြီးတော့ရွေးချယ်ကြေညာမှာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာတော့စီးပွားရေး Nobel ဆုရှင်ကို Sweden Academy သိပ္ပံကကြေညာမှာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓညဗီယိုရဲ့ထိတဲ့ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံကသွေးထွက်တန်ယူပြိပခတွေအဆုံးသတ်နိုင်ရေးခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ပြိပခတွေကြားအရက်သားတွေထိခိုက်သေဆုံးမှုအတွက်ရှုတ်ချလိုက်သလိုအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့တက်ဆိုင်သူတွေအားလုံးကိုလည်းတောင်းဆိုကြောင်းအာဆီယံထိပ်သီးအစည်းအဝေးပြီးထုတ်ပြန်ဖို့ပြင်ဆင်ထားတဲ့ကြေညာချက်မူကြမ်းကိုကိုးကားပြီးတော့ AFP သတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေအတွက်နိုင်ငံရေးအရာဖြေရှာနိုင်မဲ့လမ်းကြောင်းအသစ်တစ်ခုကိုလည်းလာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံအစည်းအဝေးမှာထိုင်းနိုင်ငံကဒီကနေ့ပဲအဆိုပြုခဲ့ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုစောင့်ကြည့်ပေးနိုင်တဲ့အာဆီယံရဲ့ကြိုးပမ်းမှုတွေနဲ့အတူထိုင်းနိုင်ငံအနေနဲ့တခြားအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိကြောင်းနဲ့နိုင်ငံရေးအရာဖြေရှာလို့ကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသတင်းတောက်တွေကိုပြောခဲ့တာပါ။လူပေါင်းတန်းချီနေရဲစွန့်ခွာရတဲ့အထိပြိပခါတွေကြီးထွားလာနေတာကိုဖြေရှင်းနိုင်ဖို့အာဆီယံအသင်းဝင်တွေကြားလာမယ့်ဒီဇင်ဘာမှာအလို့သဘောဆွေးနွေးဖို့လည်းထိုင်းနိုင်ငံကကန့်လန့်ထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့အကျပ်အတဲတွေကိုဖြေရှင်းဖို့အတွက်အာဆီယံဘုံသဘောတူညီချက်5ရက်ချမှတ်ထားပြီးမယ်လက်တွေအကောင့်ထဲမဖော်နိုင်ပဲဖြစ်နေတာလည်းဖြစ်ပါရဲ့ရှင်။
မြန်မာရေးကိုဖြည့်ရှင်းဖို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်အကောင့်ထဲပေါ်ရေးအခိုင်အမာရပ်တည်ပေမဲ့အခုချိန်ထိတော့အောင်မြင်မှုမရသေးပါဘူးလို့ဖိလစ်ပိုင်သမ္မတကပြောလိုက်ပါတယ်
။ We have to admit that although the 5 points have been out there since tonight.
ဒီကနေ့လာအိုနိုင်ငံမှာဖိလစ်ပိုင်သမ္မတပါတီနာမာကော့စ်ဂျူနီယာကသတင်းနောက်တွေကိုပြောနေတာဖြစ်ပါတယ်။ဘရူနိုင်းနိုင်ငံမှာချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကတော့မြန်မာနိုင်ငံမှာအခြေအနေတွေကိုပြောင်းလဲအောင်မလုပ်နိုင်သေးဘူးဆိုတာကိုဝန်ခံရလိမ့်မယ်ဆိုတာကိုဖိလစ်ပိုင်သမ္မတပြောခဲ့တာပါဘုံသဘောတူညီချက်တွေကိုရှေ့ဆက်ပြီးတော့အကောင့်ထဲဖော်နိုင်အောင်လို့နောက်ထပ်မဟာဗျူဟာတစ်တစ်ခုချမှတ်ရေးဆွေးနွေးနိုင်အောင်စူးစမ်းနေစေဖြစ်တယ်ဆိုပြီးတော့ပြောပေမဲ့လည်းအသေးစိတ်ကိုတော့ပြောမသွားပါဘူး ဘုံသဘောတူညီချက်တွေမအောင်မြင်တဲ့အတွက်နောက်ပြီးတော့မြန်မာနိုင်ငံမှာလူခွေအခြေအနေတွေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်ကိုပဲမြန်မာနိုင်ငံအနေနဲ့တက်ရောက်ခွင့်ပြုဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ထားတာဖြစ်ပါတယ်။လာအိုနိုင်ငံကအာဆီယံအစည်းအဝေးကိုတော့၃နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်အဖြစ်နဲ့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဥအောင်ကျော်မိုးကိုဆေလွတ်ခဲ့တာဖြစ်ပါတယ်။ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကတော့စစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနအရာရှိအခုလိုမျိုးအာဆီယံထိပ်သီးအစည်းအဝေးမှာပါဝင်တက်ရောက်ခွင့်ရတာကိုကန့်ကွက်ထားပါတယ်ရှင်
။ထိုင်းမြန်မာနှစ်နိုင်ငံနယ်ကြားရေလွှမ်းမှုမှုပြဿနာကိုဖြေရှင်းရေးတစိမ့်တစ်ပိုင်းအဖြစ်မဲဆိုင်ချောင်းထဲမှာကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အုံတွေကိုဖျက်သိမ်းဖို့အတွက်နှစ်နိုင်ငံအရာရှိတွေဒီနေ့ဆွေးနွေးကြမယ်ကြောင်းဘန်ကောက်ဖို့စ်သတင်းစာမှာဖော်ပြထားပါတယ်။မဲဆိုင်ချောင်းနဲ့နန်ရွတ်ချောင်းတွေရဲ့နယ်နိမိတ်ကိစ္စကိုဒီကနေ့ထိုင်းမြန်မာနယ်စပ်ပူးတွဲကော်မတီအစည်းအဝေးမှာဆွေးနွေးဖို့အတွက်မနေ့ကတည်းကအတည်ပြုထားတဲ့အကြောင်းထိုင်းစစ်တဲ့နေကြာရေးအကြီးအကဲကလည်းပြောပါရယ်မဲဆိုင်ချောင်းကရေစီးကောင်းပြီးတော့ရေလွှမ်းမှုပိတ်ဆို့တာတွေမဖြစ်အောင်အနည်းဆုံးပေ30အကျယ်ရှိတဲ့နယ်ဆိုပြီးတော့ထိုင်းဘက်ကအဆိုပြုထားတာပါပြီးခဲ့တဲ့လကယာဂီမုန်တိုင်းတန်ကြောင်ရေလွှမ်းမှုခဲ့ပြီးတော့မဲဆိုင်ချောင်းရေရှမ်းခဲ့တဲ့အတွက်ကြောင့်နေဆက်ဆိုင်လုံးကျွိုင်းဈေးအပါအဝင်တာချီလေးမြို့အတွင်းကရက်ွက်တွေအများအပြားရေနစ်မြုပ်ခဲ့ပါတယ်။ယာဂီမုန်တိုင်းကြောင့်ပထမရေကြီးတဲ့တန်ခံထားရလို့တန်ရှင်းရင်းနဲ့ပြန်လည်တိဆောက်ရေးတွေလုပ်နေချိန်မှာပဲနောက်တစ်ကြိမ်မိုးတွေအပြင်းထန်ရွာပြီးတော့ရေလွှမ်းမှုမှုတွေထပ်ဖြစ်ခဲ့ပါသေးတယ်။ဒါကြောင့်လည်းရေလွှမ်းမှုမှုထပ်မဖြစ်အောင်ရေလွှဲတွေမှာပိတ်ဆို့မှုမဖြစ်အောင်ပူးပေါင်းဆောင်ရွက်ရေးထိုင်းဘက်ကအဆိုပြုနေပါတယ်။မဲဆိုင်ချောင်းတဲကိုမြန်မာနိုင်ငံဘက်ကရှွန့်နွန်တွေနဲ့အမိုက်တွေပစ်ခဲ့တယ်ဆိုပြီးတော့လည်းပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့ကထိုင်းနေကြာကော်မတီကကန့်ကွက်ထားပါသေးတယ်ရှင်
။ကုလသမဂ္ဂဆိုင်ရာမြန်မာတံမတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာအတုအယောင်ပါလို့ကုလသမဂ္ဂရဲ့တတိယကော်မတီအစည်းအဝေးမှာပြောလိုက်ပါတယ်။လူခွင့်ရေးလူသားချင်းစာနာမှုနဲ့ယဉ်ကျေးမှုကိစ္စရပ်တွေကိုအဓိကထားဆွေးနွေးတဲ့ဒီကုလသမဂ္ဂရဲ့တတိယကော်မတီအစည်းအဝေးမှာကုလဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းရဲ့ပြောဆိုချက်ကိုမနေ့အင်္ဂါနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီတတိယကော်မတီအစည်းအဝေးရဲ့တရားမျှတမှုပြစ်မှုဆိုင်ရာထွေထွေဆွေးနွေးပွဲတွေကိုတနေ့တနင်္လာနေ့ကကျင်းပခဲ့တာမှာတော့တာမတ်ကြီးဦးကျော်မိုးထွန်းကမြမစစ်တပ်ရဲ့အတူအယောင်ရွေးကောက်ပွဲဟာတရားမျှတမှုလည်းရှိမှာမဟုတ်ဘူးလွတ်လပ်မှုလည်းရှိမှာမဟုတ်ဘူးဆိုတာကိုထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်။မြမနိုင်ငံမှာကျင်းပဖို့တင့်လျော်တဲ့အခြေအနေမှာမရှိတဲ့ရွေးကောက်ပွဲကိုမြမပြည်သူတွေကလည်းထောက်ခံမှုမရှိပါဘူးလို့ဦးကျော်မိုးထွန်းကထည့်ပြောခဲ့ပါသေးတယ်။ဒါအပြင်မြမစစ်တပ်အာဏာသိမ်းအပြီးပြစ်မှုဆိုင်ရာတရားဥပဒေစိုးမိုးမှုတွေယိုယွင်းလာတာအရင်ရွေးကောက်ခံအစိုးရလက်ထက်တုန်းကမွေးရစင်းနဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုနှိမ်နင်းရေးကြိုးပမ်းမှုတွေမှာအဟံတားဖြစ်ခဲ့ရတယ်လို့လည်းဦးကျော်မိုးထွန်းကထောက်ပြခဲ့ပါသေးတယ်။တစ်ချိန်တည်းမှာပဲမြမစစ်တပ်အနေနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်လူမဆန်ကျူးလွန်ရက်စက်မှုတွေအတွက်လည်းတရားမျှတမှုတွေရဖို့နိုင်ငံတကာအနေနဲ့ထိထိရောက်ရောက်ကူညီထောက်ပံ့ပေးဖို့ကိုလည်းဒီတတိယကော်မတီအစည်းအဝေးမှာတောင်းဆိုခဲ့ပါသေးတယ်။ဒီမတိုင်ခင်ကုလရဲ့ဥပဒေဆိုင်ရာကော်မတီကတော့တဘာဝဘေးရန်ရဲ့ဆိုင်ရာဆွေးနွေးပွဲမှာလည်းရေဘေးအကူအညီတွေအရေးပေါ်လိုအပ်နေတဲ့မြမပြည်သူတွေစီကိုနိုင်ငံတကာအကူအညီတွေရောက်ဖို့အပြင်လူကနေပြုလုပ်တဲ့စစ်ဘေးအန္တရာယ်ကိုလည်းထည့်သွင်းပြဋ္ဌာန်းဖို့လိုတယ်ဆိုတာကိုဥကြုံမိုးထွန်းကထည့်သွင်းဆွေးနွေးခဲ့ပါတယ်ရှင်။ဗုဒ္ဓဖူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့လာအိုမှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးနောက်ဆုံးရအခြေအနေဓာတ်ရိုက်သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။မြန်မာနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ရက်ကအလုံးမဖြစ်ပါဘူးလို့မြန်မာဒီမိုကရေစီရဲ့အင်အားစုတွေနဲ့လူခွင့်ရေးအဖွဲ့တွေကဝေဖန်ထောက်ပြနေပေမဲ့လည်းဒီဘုံသဘောတူညီချက်၅ရက်ကိုပဲဆက်ပြီးတော့အကောင့်ထဲပေါ်ဖို့အတွက်ဒီကနေ့ဗုဒ္ဓဖူးနေ့လာအိုနိုင်ငံမှာကျင်းပပြုလုပ်တဲ့အာဆီယံထိပ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်44ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးကျင်းပနေတဲ့လာအိုနိုင်ငံ BN ကျင်းမြို့တော်ကနေပြီးတော့မတ်ရင်ချင်းတိုင်းဓာတ်ရိုက်သတင်းပေးပို့ထားတာရှူဇာနာဆင်ပါရှင်
မင်္ဂလာပါဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့ဒီအာဆီယံခေါင်းဆောင်တွေတက်ရောက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်အဲ့တော့မြန်မာဘက်ကတော့ဒီစစ်ကောင်စီရဲ့နိုင်ငံသားရေးဌာနကကိုယ်စားလှယ်ဖြစ်တဲ့အမြဲတမ်းအတွင်းဝင်ဦးအောင်ကျော်မိုးကတော့တက်ရောက်ခဲ့ပါတယ်ဆိုတော့ဒီကနေ့ကျင်းပတဲ့ဒီအာဆီယံထိပ်သီးဆွေးနွေးပွဲဒီခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာတော့ဒီဦးအောင်ကျော်မိုးကတစုံတရာပါဝင်ပြောဆိုခြင်းမရှိခဲ့ဘူးလို့ဒီထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရက VOA ကိုပြော ောပါတယ
် And in this retreat sessions we will exchange views on regional and international issues
ဒါကတော့အင်ရှင်အလှည့်ကျဥက္ကဋ္ဌလာအိုစ်နိုင်ငံရဲ့ဝန်ကြီးချုပ်ဆွန်ဆိုင်စီဖန်ဒွန်ကနေအာဆီယံခေါင်းဆောင်တွေရဲ့ retreat session ဆွေးနွေးပွဲအတွင်းမှာမြမအရေးချမှတ်ထားတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုဆွေးနွေးဖို့ရှိတယ်လို့သူ့ရဲ့အဖွဲ့မိကွန်းမှာပြောသွားတာပါဆွေးနွေးပွဲတွေပြီးလို့လာအိုစ်ဝန်ကြီးချုပ်ရဲ့သတင်းထုတ်ပြန်ချက်မှာတော့အာဆီယံခေါင်းဆောင်တွေဟာသူတို့ချမှတ်ထားတဲ့မြမနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ရေးဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုဆက်ပြီးအကောင့်ထဲဖော်ဖို့သဘောတူညီခဲ့ကြတယ်လို့ဖော်ပြထားပါတယ
်
ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရကို VOA ကမြန်မာကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်မေးမြန်းခွင့်ရခဲ့ပါတယ်အဲ့ဒီအချိန်မှာတော့ဒီပြောခွင့်ရပုဂ္ဂိုလ်ရဲ့ပြောပြချက်အရာဆိုလို့ရှိရင်ဒီမြန်မာကိုယ်စားလှယ်ဖြစ်တက်ရောက်တဲ့ဦးအောင်ကျော်မိုးကတော့မနေ့ကပြုလုပ်တဲ့ဒီနိုင်ငံသားရေးဝန်ကြီးအစည်းအဝေးမှာသူကတော့ဒီဝင်ရောက်ပြောဆိုခဲ့တယ်ပေါ့လေအဓိကကတော့ဒီမြန်မာအနေနဲ့ဒီလိုအာဆီယံရဲ့ဒီပါဝင်ဆောင်ရွက်နေတာကုညီဆောင်ရွက်နေတာတွေကိုကြိုဆိုတယ်နောက်ပြီးတော့မြန်မာအနေနဲ့လည်းအကောင်းဆုံးဖြစ်အောင်ဆောင်ရွက်နေတယ်ဆိုတာမျိုးလည်းသူကပြောဆိုတယ်နောက်ပြီးတော့ဒီမြန်မာနဲ့ပတ်သက်လို့ဒီအာဆီယံမှာဆွေးနွေးတဲ့အခါမှာပေါ့လေစကလုံးအုံနှုံးတွေကိုတတိထားပြီးဖို့လည်းသူကမိတ္တာခံခဲ့တယ်လို့ဒီထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်ဆိုတော့ဒီအဲ့တော့ဒီအာဆီယံအနေနဲ့မြန်မာနိုင်ငံကိုကိစ္စကိုဖြေရှင်းတဲ့အခါမှာထိုင်းကလည်းအဓိကသူကအရေးပါတဲ့အခန်းကဏ္ဍကနေပြီးတော့ဗောလေတွတ်ကြွကြွဥဆောင်နေတဲ့အတွက်လည်းအခုလက်ရှိဒီမြန်မာအရေးကိုဘယ်လိုဆက်ပြီးတော့ဖြေရှင်းမလဲဆိုပြီးတော့လည်းမေးကြည့်ပါတယ
်ပါဝင်တင်ပါတယ်ထိုင်းနိုင်ငံရဲ့ရည်ရည်ချက်ကတော့မြန်မာနိုင်ငံအတွက်ဖြည့်ရှင်းရမယ့်နည်းလမ်းတွေကိုမြန်မာကပဲဦးဆောင်ပြီးမြန်မာညီမြန်မာဟန်နဲ့လုပ်ရမယ်ဆိုတာပဲဖြစ်ပါတယ်။လိုအပ်လို့ထိုင်းနိုင်ငံကဝင်ရောက်ကူညီဆောင်ရွက်ပေးပါလို့ကမ်းလှမ်းလာမယ်ဆိုရင်လည်းထိုင်းဘက်ကအသင့်ရှိနေပါတယ်။မြန်မာရေးတွေ့ဆုံဆွေးနွေးဖြေရှားဖို့နည်းလမ်းကိုကျွန်တော်ဆက်လက်ထောက်ခံထားပါတယ်။ဒါကြောင့်လည်းအလှည့်ကျအာဆီယံဥက္ကဋ္ဌသုံးနိုင်ငံဦးဆောင်တဲ့မြန်မာ၏အလို့သဘောအကြံပေးဆွေးနွေးပွဲတွေမှာတက်ဆိုင်သူအားလုံးပါဝင်နိုင်ရေးထိုင်းနိုင်ငံအနေနဲ့ဒီဇင်ဘာမှာအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိပါတယ်။
အာဆီယံဘုံသဘောတူညီချက်၅ရဲ့အပေါ်မှာဘလို့ဆွေးနွေးခဲ့ကြတယ်လဲဆိုတာကိုလည်းသူကိုဆက်ပြီးမေးကြည့်ပါတယ်
။ We have proposed that in Laos who is the chair of ASEAN has positively responded.
အာဆီယံဥက္ကဋ္ဌနဲ့အတူထိုင်းနိုင်ငံအနေနဲ့အပြူသဘောတုံ့ပြန်ခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရဲ့နဲ့ပတ်သက်လို့ဘယ်ချိန်မှာဘလို့ပုံစံနဲ့အောင်မြင်နိုင်မလဲဆိုတာကိုအသေးစိတ်ဆွေးနွေးခြင်းမရှိပါဘူး။ထိပ်သီးအစည်းအဝေးမှာတော့မြန်မာနိုင်ငံမှာအခြေအနေတွေတိုးတက်မှုရှိမရှိဆိုတာကိုအဖွဲ့ဝင်နိုင်ငံအသီးသီးကသူတို့ရည်ရည်ချက်သဘောထားတွေကိုထုတ်ပေါ်ဆွေးနွေးသွားတာမျိုးရှိပါတယ်
။အာဆီယံဒီအခုထိပ်သီးဆွေးနွေးပွဲမှာနောက်ရက်တွေမှာတော့သူတို့ဒီမဟာမိတ်မိတ်ဖက်နိုင်ငံတွေနဲ့ဆက်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။American နိုင်ငံသားဝင်ကြီး Blinken ကတော့ Laos နိုင်ငံကိုသူတို့မကြခင်ရောက်ရှိมาဖြစ်ပါတယ်။အဲ့တော့ဒီအာဆီယံနဲ့ American နဲ့ဆွေးနွေးတဲ့အခါမှာတော့ဒီAmerican နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်အရဆိုလို့ရှိရင်မြန်မာကိစ္စအပါအဝင်တောင်တရုတ်ပင်လယ်ဒီရေပိုင်တဲ့ကိစ္စနဲ့နောက်ပြီးတော့ Ukraine ကိစ္စတွေကို Blinken ဘက်ကဆွေးနွေးလိုက်မယ်လို့တော့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျွန်မအင်ဂျင်နိုင်မှာ VN Chen ကနေပြီးတော့သတင်းပေးပို့နေတာပါရှင်။
ဒါကတော့အာဆီယံထိပ်သီးအစည်းအဝေးကျင်းပနေတဲ့လာအိုနိုင်ငံဗီယန်ဂျင်းမြို့ကနေပြီးတော့မဲ့ရင်ချင်းနိုင်ငံထိုက်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မန္တလေးတိုင်းမြင်းကြံမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုဒေသခံကာကွယ်ရေးအဖွဲ့ကလျှက်ပြဲဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။မန္တလေးတိုင်းမြင်းကြံမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုတိုက်ခိုက်ခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုအတွင်းမှာလုံခြုံရေးတာဝန်ယူနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ကိုဒဏ်ရာရခဲ့တယ်ဆိုတာကိုဒေသခံကာကွယ်ရေးအဖွဲ့ကပြောလိုက်ပါရစေ။တိုက်ခိုက်မှုတွေဆက်ပြီးတော့အရှိန်မြင့်မှာဖြစ်တဲ့အတွက်မြို့ကန်တွေအနေနဲ့သတိနဲ့သွာလာကြဖို့ကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့ကသတိပေးတိုက်တွန်းပါတယ်။မြင်းကြံမြို့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကတင်ပြပေးထားပါတယ်
။မန္တလေးတိုင်းမြင်းကြံမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုလက်ပစ်ဘုံနဲ့တိုက်ခတ်ခဲ့ကြောင်းမြင်းကြံ Black Tiger MBT လို့အမည်ပေးထားတဲ့ဒေသခံကာကွယ်ရေးအဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။တနေ့ကတွင်ဒီညဘက်တိုက်ခတ်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရသွားတယ်လို့လည်းအဖွဲ့ခေါင်းဆောင်ဘိုးမိုက်ခဲကပြောပါတယ်
လေရပြပေါ့ကျွန်တော်တို့ every day ဖွဲ့ပေါ့နော်ဒီ UG အဖွဲ့တွေကနေပြီးတော့အနိကပ်ပြီးတော့ဝင်ပြီးတော့ပေါ့နော်ကျွန်တော်လက်ပြပုံနဲ့ဝင်ပြီးတော့ပြစ်ခဲ့တာပါအဲဒီမှာကျွန်တော်တို့ကင်းဆောင်နေတဲ့တသားအင်အားကြီးအတွက်တော့ကျွန်တော်မသိဘူးဒါပေမဲ့ကျွန်တော်တို့ပြလိုက်တဲ့လက်ပြပုံကြောင့်ပေါ့နော်ဒီကင်းဆောင်နေတဲ့စကားဆတသား2ဦးထိခိုက်ဒဏ်ရာရသွားတယ်တယောက်ကတော့ဒီပရိုဗီမင်းထဏ်ရသွားတော့တယ်ဗျာဟုတ်ဆွဲပြီးတော့ဒီကားအောက်ကိုဝင်သွားတာတွေ့ရပါတယ်ခင်ဗျာ
ဒီအချိန်တွေပါဆိုရင်မြို့ပြပျောက်ကြားတိုက်ခတ်နေတာခုနှစ်ကြိမ်ထက်မနည်းရှိသွားပြီလို့လည်းပြောပါတယ်နောက်ထပ်လည်းတိုက်ခတ်မှုတွေတိုးမြင့်ဖို့ပြင်ဆင်ထားတာကြောင့်စစ်ကောင်စီတပ်ဖွဲ့တွေရှိရာနေရာတွေကိုအရက်သားတွေတွာလာမှုတွေမလုပ်ကြဘူးလဲတိုက်တွန်းထားပါတယ်
ကျွန်တော်တို့ MPG တက်ဖွဲ့အနေနဲ့ပေါ့နော်ဒီလက်နက်ခင်းတောင်တင်းလာတာလည်းမြန်ကျွန်တော်တို့မျိုးသိမ့်တိုက်ပွဲတွေကိုဖော်ဆောင်သွားဖို့ရှိတယ်စကန်တိုက်ပွဲတွေကိုဖော်ဆောင်သွားဖို့ရှိတယ်အဲဒီလိုအချိန်တွေရပေါ့နော်အချိန်နဲ့အမျှပေါ့နော်ဘယ်ချိန်မှလို့မပြောနိုင်တာတခုပဲအချိန်မျိုးဖြစ်သွားနိုင်တဲ့အနေအထားတခုမှာဒါကြောင့်မလို့အဲမိဘပြည်သူတွေအနေနဲ့ပေါ့နော်စေအုပ်စုနဲ့ပေါ့နော်ဝေးကွာတဲ့နေရာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့လောကရှောင်လွှဲလို့မရဘူးဆိုရင်တော့မပေါ့နော်ဒီစေအုပ်စုအထိုင်ချတယ်ပေါ့နော်စကန်ကြီးစောက်ဦးကြီးဒီနေရာဒီမှာအထူးသဖြင့်သွားလာခြင်းတော့ပြုလုပ်ဖို့ကျွန်တော်တို့ဘက်ကအကြံပေးချင်တာပါ။အားကြောင့်လည်းဆိုတော့ကျွန်တော်တို့အနေနဲ့စီးရရပေါ့နော်။တာရင်တာတဲ့ချိန်၊လက်ရင်လက်တဲ့ချိန်ပေါ့နော်။ခုတော့ခွင့်ရရရတဲ့ချိန်ကိုကျွန်တော်တို့ကတော့ဝင်လုံးပါပဲ
။ပြင်းချက်ပြုအထွေထွေအုပ်ချုပ်ရေးမှုရုံးတိုက်ခတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရရှိဖို့မန္တလေးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးသိန်းထေကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့အခမ်းအနားတစ်ခုတက်ရောက်နေတာလို့တုံ့ပြန်ပါတယ်ရှင်။
ဒါကတော့မန္တလေးတိုင်းမြင်းကြံမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုဒေသခံကာကွယ်ရေးအဖွဲ့ကနေတိုက်ခိုက်ခဲ့တဲ့အတွက်ဒီမြင်းကြံမြို့ထဲမှာလုံခြုံရေးတင်းကျပ်နေတဲ့အခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာအလုသမားခွင့်ရချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့အားရလုံကိုတင်ပြဖို့အတွက်အလုသမားရေးလှုပ်ရှားနေတဲ့သူတွေပြင်ဆင်နေကြတဲ့အခြေအနေကိုဆက်ပြီးတော့ပြောပြပေးကြပါမယ်အပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ရဲ့လာမဲ့လာတဲ့ဆွေးနွေးမှုတွေမှာတော့မြန်မာနိုင်ငံမှာအလုသမားခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့တင်ပြနိုင်ရေးအလုသမားရေးလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်ဒီ ILO ဆွေးနွေးပွဲကနေပြီးတော့အလုသမားတွေအတွက်ရလက်ကောင်းတွေထွက်ပေါ်လာဖို့ကိုလည်းအလုသမားရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်မြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့အလုသမားအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
အလုသမားတွေလွတ်လပ်စွာတင်ပင်ဖွဲ့စည်းနိုင်ခွင့်အပါအဝင်အပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ရဲ့ပြဋ္ဌာန်းချက်တွေကိုမြန်မာစစ်ကောင်စီနဲ့အလို့ရှင်တွေလက်နက်ရမယ့်ကိစ္စတွေကိုနိုဝင်ဘာလ4ရက်အစည်းအဝေးမှာဆွေးနွေးဆုံးဖြတ်မှာဖြစ်ပါတယ်။စစ်ကောင်စီကတော့အောက်တိုဘာ1ရက်နေ့မှာပဲအလုသမားတွေရဲ့တရက်အခြေခံလောက်ခကို7800ကိုတိုးမြင့်တက်မှတ်ထားပါတယ်။ဒီချိန်ထဲမှာပဲလုံအားခေါင်းပုံဖြတ်အာရမစီခိုင်းတဲ့ကိစ္စတွေလည်းစက်မှုစုံတွေမှာတိုးလာတယ်လို့အခြေခံအလုသမားတမကတွေက VOA ကိုပြောပါတယ်။ဒီလိုအလုသမားတွေအပေါ်ဖိနှိပ်မှုတွေအဆုံးသတ်ရေးအဲလိုအုတ်ချုပ်ရေးအဖွဲ့အစည်းအဝေးမှာတောင်းဆိုသွားမယ်လို့လည်းပြီးခဲ့တဲ့ဩဂုတ်လ29ရက်မှာအလုသမားတပ်ပေါင်းစုတွေကပြောဆိုထားပါတယ်အစည်းအဝေးကလည်းရလက်ကောင်းတွေထွက်ပေါ်လာဖို့မျှော်လင့်တယ်လို့လည်းမြန်မာနိုင်ငံအလင်းသစ်အလုသမားတမကများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌမတ်တင်တင်ဝေကအခုလိုပြောပါတယ
် ILO မှာတော့ဒါဆွေးနွေးမယ့်အချက်တွေကတော့ပေါ့နော်ဒါအဓိကတာတူကြီးမှာ ILO ကလှုပ်ဆောင်ရမယ့်အချက်တွေကိုအဓိကထားပြီးရဆွေးနွေးလိုက်မယ်ပေါ့နော်အစ်ကျွန်မကတော့မြန်မာပြည်အတွက်ကိုအကောင်းဆုံးရလဒ်တွေထွက်နိုင်ဖို့အတွက်ညွှန်လင်းပါတယ
်ဒီအစည်းအဝေးမှာ ILO ရဲ့လှုပ်ထုံးလုပ်နည်းတွေနဲ့အညီစစ်ကောင်စီရဲ့ပြက်ကွက်မှုတွေကိုအေးအေးယူနိုင်ဖို့လဲကြိုးပမ်းနေကြောင်းမြန်မာအနေဦးလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့ဗဟုအလုပ်အမှုဆောင်ဦးဝေမှုတွင်ကပြောပါတယ
်အလုပ်သမားနဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းရှင်တွေကြားထဲမှာရှိတဲ့ပဋိပက္ခတွေပေါ့အလုပ်ခွင့်ရချိုးဖောက်ခံရတဲ့ပြည်မခါကြီးရှိပါတယ်။ဒါရီအိုနိုင်ငံတကာသိဖို့ပေါ့နော်။ကျွန်တော်တို့ရှိလို့အချက်လက်တွေဒါ case by case ပေါ့နော်ပြဖို့နိုင်ပါတယ်။ကျွန်တော်ဒါရီဟို case တစ်ခုချင်းဒီကိုကျွန်တော်မှတ်တမ်းနဲ့ထားပါတယ်။ဒီမှတ်တမ်းတွေကိုလည်းပေါ့နော် UN နဲ့ဒီ ILO ကိုကျွန်တော်ကပေါ့နော်ဟိုပို့ဆောင်ပြီးတော့ဒီဟာကိုမှတ်တမ်းနဲ့ထားရှိပါတယ်။နောက်တစ်ခုကကြတော့ဒီ ILO Constitution ရဲ့ Article 33ပေါ့နော်ဥမာ33နဲ့လက်စကောင်သူအရေးကြီးကိုကျွန်တော်တို့ကြိုးစားဆောင်ရွက်နေတာရှိပါတယ
်မြန်မာနိုင်ငံဟာ ILO အဖွဲ့မှာသဘောတူလက်မှတ်ရေးထိုးထားတဲ့လူလက်စွာအသင်းပင်ဖွဲ့စည်းခွင့်လှုပ်အားအာရမစီခိုင်းမှုပြဋ္ဌာန်းချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့ ILO ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့က2023စက်တင်ဘာလ22ရက်နေ့မှာအတည်ပြုထားပါတယ်ဒါကြောင့် ILO ရဲ့ Article 33ဥပဒေအရစစ်ကောင်စီကိုအလုံးစုံပိတ်ဆို့အရေးယူနိုင်ဖို့လူ့သမားရေးရာအဖွဲ့အစည်းတွေက ILOC ကိုစုပေါင်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာအလုသမားရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ ILO ကိုတင်ပြနိုင်ရေးအလုသမားရေးလှုပ်ရှားသူတွေပြင်ဆင်နေကြတဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲကျင်းပဖို့သတင်းပတ်ပိုင်းမဲ့လိုတော့တဲ့အချိန်မှာပဲရွေးကောက်ပွဲအနိုင်ရရေးအကြိတ်အငယ်ရှင်ပြိုင်နေကြတဲ့ပြည်နယ်တွေထဲမှာ အဲရီဇိုနာပြည်နယ်လည်းတစ်ခုအပါအဝင်ဖြစ်ပါတယ်။သမ္မတလောင်းနေဖြစ်တဲ့လက်ရှိဒုသမ္မတကမလာဟရစ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့သမ္မတဖြစ်လာနိုင်ရေးအဆုံးဖြတ်ပေးတဲ့အခါမှာတော့အနောက်တောင်ပိုင်းပြည်နယ်အဲရီဇိုနာကအနိုင်ရဖို့အတွက်အဓိကကြတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာလူဝင်မှုကြီးကြပ်ရေးကိစ္စကဘလောက်ထိလွှမ်းမိုးထားနိုင်ပါသလဲ။အဲရီဇိုနာပြည်နယ်ကမဲဆန္ဒရှင်တွေကိုကိုယ်တိုင်သွားရောက်တွေ့ဆုံပြီးမေးမြန်းထားတဲ့ VOA သတင်းတောက်အလင်းဘာရော့စ်ကသတင်းပေးပို့ချက်ကိုမက်ခင်ဖြူထွေးတင်ပြပေးထားပါတယ်
။ထို့သမရကမလာဟဲရစ်စာဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်ခံခဲ့ရပြီးတဲ့နောက်ပိုင်းမက္ကဆီကိုနဲ့အမေရိကန်နယ်စပ်ကိုပြီးခဲ့တဲ့လကသွားရောက်ခဲ့ပါတယ်။အရီဇိုနာပြည်နယ်ဒေါက်ကလပ်စ်မြို့ကနယ်စပ်တတိုင်းနေရာအထိသွားခဲ့ပြီးအဲ့နောက်ဒေါက်ကလပ်စ်မြို့ကလူလူမဲဆွဲပွဲမှာလည်းနေဆက်လုံချိုကြီးကိုတေချာတင်းကျပ်ကိုင်းတွဲသွားမဲ့အကြောင်းနဲ့တစ်ချိန်တည်းမှာလည်းတရားဝင်ရွှေ့ပြောင်းနေထိုင်လာသူတွေကိုပုံမကောင်းကောင်းမွန်မွန်လက်ခံနိုင်အောင်လုပ်ရလိမ့်မယ်လို့ပြောကြခဲ့ပါတယ
် So we must reform our immigration system to ensure
လူသားစံပြီးတိုင်းပြည်ကိုပုံမခိုင်မာအားကောင်းစေမဲ့စီမင်းစည်းကမ်းနဲ့အညီစနစ်တကျကိုင်းတွဲလဲပတ်နိုင်မဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုတွေလုပ်ရပါမယ်
အရီဇိုနာပြည်နယ်ကမဲဆန္ဒရှင်တချို့ကတော့တရားမဝင်ဝင်ရောက်မှုတွေကိုပုံမတင်ကျမယ်လို့ကတိပြုထားတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုပဲမဲပေးမဲ့ကြောင်းပြောဆိုကြပါတယ
် I have no problem with legal immigration
တရားဝင်ဝင်လာတာမျိုးတွေကတော့ကျမတို့ဘာပြဿနာမှမရှိပါဘူးဒါပေမဲ့ခိုးဝင်လာတာတွေကတော့မတရားတယ်လို့အနေရလဲများပါတယ
်ဒီအရီဇိုနာပြည်နယ်မှာမဲပေးဖို့ဆင်းသွင်းထားသူဦးကလေးတသမတသန်းရှိပါတယ်ဒီထဲမှာ35ရာခိုင်နှုန်းက Republican တွေဖြစ်ပြီး29ရာခိုင်နှုန်းကဒီမိုကရက်တစ်အဖြစ်ဆင်းရဲပေးထားသူတွေပါ။ကျန်တဲ့34ရာခိုင်နှုန်းကတော့ဘယ်နိုင်ငံရေးပါတီနဲ့မှချိတ်ဆက်မထားတဲ့တီးခြားလွတ်လပ်သူတွေဆင်းမှာရှိပါတယ်။ Tuscan မြို့မှာရှိတဲ့နိုင်ငံသားများအတွက်တန့်ရှင်းသောရွေးကောက်ပွဲကော်မရှင် Citizens Clean Elections Commission ရဲ့ဥက္ကဋ္ဌလည်းဖြစ်ဘယ်ပါတီဝင်အဖြစ်မှလည်းခံယူမထားတဲ့ Mark Kimball ကအခုလိုပြောပါတယ်
။ So the independent share
အရီဇိုနာပြည်နယ်မှာတိကျလွတ်လပ်တဲ့မဲဆန္ဒရှင်စီးရင်ကတကယ်ပဲပုံများလာပါတယ
်။လူဝင်မှုကြီးကြပ်ရေးကလူတိုင်းအတွက်ထိတ်တန့်စဉ်းစားချက်တော့မဟုတ်ပါဘူးလို့လည်းသူကပြောပါတယ
် Republicans are far more likely to say the major issue is immigration.
Republican တွေကလူဝင်မှုကြီးကြပ်ရေးကိုအဓိကအကြောင်းအရာဖြစ်ပြောတတ်ကြပြီးတော့ Democrat တွေကတော့ဒေသဖြတ်ချခွင့်ကိုအဓိကထားပြောလို့ရှိပါတယ်။တိကျလွတ်လပ်တဲ့မဲဆန္ဒရှင်တွေကတော့ဒေသဖြတ်ချခွင့်ကိုပို့ပြီးတော့အလေးထားတာရှိပြီးဒါကတော့လုံးဝဒီတစ်ခုတည်းဆိုတာမျိုးကြည့်တာမဟုတ်ပါဘူး။
အရီဇိုနာပြည်နယ်ဟာမက္ကဆီကိုနဲ့နယ်ချင်းဆက်နေပြီး2023ခုနှစ်ကရွှေ့ပြောင်းဝင်ရောက်သူတွေစံချိန်တင်မြားခဲ့လို့ဒီကိစ္စကိုအဓိကကင်တွယ်ခဲ့ရတဲ့ပြည်နယ်ဖြစ်တယ်လို့ပဲရွေးကောက်ပွဲအဆုံးဖြတ်ပေးရမှာလည်းအရေးပါတဲ့ပြည်နယ်ဖြစ်ပါတယ်။ Harris နယ်ဆက်ကိုသွားတဲ့အချိန်မစ္စဂန်ပြည်နယ်မှာမဲဆွယ်နေတဲ့ Trump ကတော့နယ်ဆက်ကိုပိတ်မဲ့အကြောင်းထက်လောင်းကတိပြုပြောဆိုခဲ့ပါတယ်
။ We will begin the largest deportation operation in America.
American သမိုင်းမှာအကြီးမားဆုံးနေရပ်ပြန်ပို့တဲ့လုပ်ငန်းစဉ်ကိုကျွန်တော်တို့စလုပ်သွားပါမယ်။ဒါလို့ကိုလောက်ရမှာပါတခြားနည်းလမ်းမရှိပါဘူ
းမဲဆန္ဒရှင်လူငယ်တူကတော့မိသားစုတွေကိုအချင်းကြာကြီးခွဲမထားတဲ့လူဝင်မှုကြီးကြပ်ရေးစနစ်ဖြစ်စေချင်တယ်လို့ပြောပါတယ
်မိသားစုတွေတကွဲတပြားဖြစ်တာကိုမြင်ရတာကြေကွဲစရာကောင်းပါတယ
်သူ့ရဲ့အဖေကထရမ့်ကိုထောက်ခံသူဖြစ်ပြီးအမေကတော့ Harris ကိုထောက်ခံမဲ့ပေးမယ်လို့ပြောထားတာကြောင့်သူကတော့နှစ်ဖက်စလုံးကအတန်တွေကိုနားထောင်ရတယ်လို့ပြောပါတယ်တန်နီယယ်ကူထရက်စ်ဆိုတဲ့ဒီလူငယ်ကိုယ်တိုင်ကရောလာမယ့်သမ္မတရွေးကောက်ပွဲမှာဘယ်သူကိုမဲပေးမှာပါလဲ
I'm decided with the Democratic
Democratic Party ကိုမဲပေးဖို့ဆုံးဖြတ်ထားပါတယ်
။ Arizona မဲဆန္ဒရှင်တွေထဲမှာတော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဘယ်သူကိုမဲပေးမလဲဆိုတာကိုဆုံးဖြတ်ထားပြီးသားသူတွေရှိတယ်လို့တချို့ကလည်းရွေးကောက်ပွဲတွေမှာလူများများမဲထွက်ပေးနိုင်ဖို့ကိုအလေးထားနှိုးဆော်ကြပါတယ်။ဒီလိုမဲထွက်ပေးဖို့နှိုးဆော်တဲ့စီစေတာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Joseph Garcia ကအခုလိုပြောပါတယ
်။ Whatever the issues may be, you know, we want them to be informed voters.
ပေးကြောင်းရပဲဖြစ်ဖြစ်ဒီအတွက်လိုအပ်တဲ့အချက်လက်တွေရပြီးတေချာဆုံးဖြတ်နိုင်တာမျိုးဖြစ်စေချင်ပါတယ်ဘသူ့ကိုပဲမဲပေးပြီးဒါကသူတို့သဘောပ
ါဒီလိုမဲဆန္ဒရှင်တွေရဲ့မဲတွေကပဲလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာဘယ်သူအနိုင်ရမလဲဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်ပါတယ်ရှင
်မက်ခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါကိုရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစည်းအဝေးတွေကိုနားဆင်ရဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်
View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း review season ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ11:00အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓဖူးညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအတွက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါ Generation Z နဲ့အပတ်စဉ်အားကစားခန္ဓာမတိုင်ခင်မှာတော့ Editor နဲ့ဆွေးနွေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံရေးပြဿနာအားလုံးရဲ့ဇင်းမြစ်ဟာလူမျိုးရေးကွဲပြားမှုကိုအခြေခံထားတဲ့နိုင်ငံရေးစနစ်ကြောင့်ဆိုရင်မှားမယ်မဟုတ်ပါဘူး။အားလုံးတန်းတူညီမျှတဲ့ Federal ပြည်ထောင်စုတည်ဆောက်နိုင်ရေးကိုမျှော်မှန်းပြီးတော့လွတ်လပ်ရေးကိုအရယူခဲ့ကြပေမဲ့လက်တွေ့မှာဖြစ်မလာဘဲနဲ့နောက်ဆုံးဆ ਿਆ နာရှင်စနစ်လက်အောက်ကိုကျဆင်းခဲ့ရပါတယ်။အခုလက်ရှိမှာ Federal ရေးတိုက်ပွဲဝင်နေတဲ့တိုင်းရင်းသားအင်အားစုတွေနဲ့အထူးသဖြင့်မျိုးဆက်သစ်ဗမာလူငယ်တွေကြားအပြန်အလှန်နားလည်ရင်းနှီးမှုရှိလာတဲ့အချိန်မှာ Federal ပြည်ထောင်စုပေါ်ထွန်းရေးအလားအလာကဘယ်လိုရှိပါသလဲ။ဥကြော်စံသားကိုမမျှတစင်အောင်ကမေးမြန်းဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာထပ်ဆင့်ပြန်ပြီးထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
မြန်မာဘာဝကျေစံရှင
်မြန်မာဘာမျိုးစိ
မြန်မာနိုင်ငံမှာ Federal စနစ်ကိုလူတိုင်းလူချင်းကြပါတယ်ဒါပေမဲ့တချို့ကလည်းဒီပေါ်မှာစိုးရိမ်နေတချို့ကလည်းဝေဖန်ပါတယ်ဒါတော့ဘယ်လိုပြောနိုင်မှာမလဲ
Federal စနစ်ကိုလူတိုင်းလူချင်းကြတယ်ဆိုတာအင်တဘာဝကြပါတယ်မြန်မာနိုင်ငံမှာတိုင်းသားလူမျိုးပေါင်းစုနေထိုင်ကြတဲ့လူကွဲပြားမှုတွေများတော့ Federal ပုံစံမျိုးထူထောင်ခဲ့ရင်တောင်းမယ်ဆိုပြီးတော့လွတ်လပ်ရပြီးကြတဲ့အဒီပုံစံနဲ့မှန်ခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံရေးဆွဲတဲ့ဥချန်ထွန်းကိုနှိုက်ကဝန်ခံပြီးတော့ပြောရဲဆိုတဲ့အကြောင်းတမိုင်းတွေမှာရေးထားတာဖတ်ရပါတယ်။အဲ့ဒီဟာသူကဒါစတန်ဆောင်ဖက်ဒရယ်သာဖြစ်တယ်၊ကွာဇီဖက်ဒရယ်သာဖြစ်တယ်။ဒါပေမဲ့လည်းတကယ်တကယ်မှာတော့ဘဟုကချုပ်ကွန်တဲ့ဒီ unitary ပုံစံမျိုးဖြစ်တယ်ဆိုသူကဝန်ခံပြီးတော့ပြောခဲ့ပါတယ်။ဘူဂျောင်းအဆန်ကအဲ့လိုဖက်ဒရယ်စစ်ပြောင်းလူချင်းခဲ့ပေမဲ့တိုင်းတိုင်းနဲ့ညှိပေမဲ့ဘူဂျောင်းဆန်တို့ကြဆုံသွားပြီးနောက်မှာတော့သူတို့တွေကအဲ့လိုဖြစ်လာကြတယ်လို့ယူဆရပါတယ်။ပို့ပြီးတော့ဆိုတာကအဲ62ခုနှစ်မှာဥနုရတာကိုပြန်ပြင်ဖို့ကြိုးစားတဲ့အခါမှာဘူဂျောင်းနေကဖက်ဒရယ်ဟာပြည်ထောင်စုပြုပွဲရေးယူဆဖြစ်တယ်ဆိုပြီးတော့အနာစင်လိုက်တော့လုံးဝဖက်ဒရယ်အရာပြတ်သွားတယ်။ဒါကြောင့်လည်းပဲတိုင်းရင်းသားတွေရဲ့ပုံကမှုဖက်ဒရယ်တောင်းဆိုမှုကပူပြီးပြင်ထန်လာပြီးတော့တိုင်းရင်းသားလက်နက်ကိုင်အများစုအများကြီးပေါ်ထွန်းလာပါတယ်ဆိုတော့ဖက်ဒရယ်ကိုတိုင်းရင်းသားပြည်သူကမျှော်မှန်းတောင်းတနေခဲ့ရတဲ့အိမ်ဖြစ်ပါတယ်။ဆက်ဆက်ဖြစ်ပြီးတဲ့နောက်မှာထွက်လာတဲ့ကျောင်းသားခေါင်းဆောင်တွေလူငယ်တွေကဖက်ဒရယ်စနစ်ကိုတကယ်လေ့လာပြီးတော့တကယ်ပထမဦးဆုံးသဘောပေါက်တဲ့လူငယ်တွေဖြစ်တဲ့ဆိုပြီးတော့အဲကရင် KNU ခေါင်းဆောင်သူဖြစ်တဲ့ဖဒိုမန်းရှာကကျွန်တော်ပြောမှုပါတယ်။အဲလူငယ်တွေကတကယ်နားလည်ရတယ်အဲ့ဒါဒီဟာဖက်ဒရယ်ကိုစသီအားတက်ရကောင်းလို့ဆိုတော့အဲ့ဒီချိန်မှာစပြီးတော့မြန်မာလူငယ်တွေကဒီဟာကိုလက်ခံလိုက်ရဆိုတော့ကောင်းတဲ့သဘောပါဆိုတော့Federal Sneha မြန်မာနိုင်ငံရဲ့အနာဂတ်မှာငင်းငင်းညာညာတည်တည်ရွတ်နေနိုင်ဖို့အတွက်ဖြစ်ပါတယ် Federal Sneha မအောင်မြင်ခဲ့လို့လည်းမြန်မာနိုင်ငံမှာဒီမိုကရေစီကြာဆုံးသွားတာဆရာနာရှင်စနစ်တလာရဲ့ဒီကြောင့်ဖြစ်ပါတယ်ဆိုတော့ဒါကိုလူတိုင်းကလူချင်းကြရဲဆိုတာမထူးဆန်းပါဘူးအင်တန်ကောင်းတဲ့မြန်မာညက်ဖြစ်ပါတယ်ဆိုရင်လည်းဆိုတာကလွတ်လပ်ရပြီကနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာကျူးစွာတာတခါမှမဖြစ်ခဲ့ဘူးဇေဒာဒီရာအများကြီးဖြစ်ခဲ့ရတယ်ထိခိုက်နေတာမှုတွေအများကြီးဖြစ်ခဲ့ရတယ်ဆိုတော့ဒီဟာဖြစ်ပါမလားဆိုလို့စိုးရင်ကြတာစိုးရင်ကြလည်းတကယ်ကောင်းနေလို့ဖြစ်ပါလိမ့်မယ်ဝေဖန်ကြတဲ့လူတွေကတော့သူရက်တင်ပြည်နှံစုပဲဖြစ်မှာပါလေစလူမှအကျိုးစီးပွားတစ်ခုခုကြောင့်သူတို့ဝေဖန်ကြတာလည်းဖြစ်ကောင်းဖြစ်မှာပါဒါကတော့ပြောရခက်ပါတယ်ဒါပေမဲ့အဓိကပြောလို့ရတာကတော့ Federal စနစ်ဟာတကယ်မြန်မာအတက်စနစ်ဖြစ်တယ်ဆိုတာပဲပြောချင်တာဖြစ်ပါတယ်
ဟုတ်ပါတယ်ဒီစိုးရိမ်တာကတော့မတူကွဲပြားမှုတွေများလွန်းတဲ့ကိစ္စပါအဲ့တော့ဒီလူမျိုးစုအရာတွေကြားမှာဒီမတူကွဲပြားမှုတွေကိုညှို့ဖို့အလားအလာဘယ်လောက်ထိမျှော်မှန်းနိုင်ပါလဲ
အဲ့ဒါကို ဒီကပါပဲမတူကွဲပြားမှုရှိရဲ့သို့မဲ့မတူကွဲပြားတာကိုအခြေခံပြီးတော့လက်ညှိုးထိုးပြီးတော့ပြဿနာဖြစ်နေတာကပို့ပြီးတော့အရေးကြီးပါတယ်ဒီလိုဖြစ်ရတာကလည်းပဲဒီစောစောကလည်းပြောခဲ့ပြီ diversity ပေါ့လေ identity politics ပေါ့အဲ့ဒီလူဟာဖြစ်နေတာအဲ့လူတွေကတော့အပြစ်မပြောလို့ပါဘူးစနစ်ကကိုယ်ထင်ကအဲ့လိုဖန်တီးကြရဲ့အဲ့လိုဖြစ်နေရတာပါဒီဟာကိုပြေပြောင်းနိုင်အောင်အများကြီးကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်ရှမ်းမြောက်မှာပို့ဆိုတာပေါ့လေအဲ့မှာရှမ်းဘက်မှာဆွဲ KIA DNL SSPB စသဖြင့်ဒီမြအဖြစ်ပြတိပခဖြစ်နေကြရလဲရှိပါတယ်အေးပို့ဆိုတာကကျွန်တော်ဒီနေ့တင်းတင်းလာနေခုမနေ့တင်ပဲဒီကိုဆင်းမလာခင်မှာပို့ချုံမှုကြီးမြောင်ဟန်ရဲ့မင်းကုန်းကိုကျွန်တော်နှတ်ထောင်ကြည့်တယ်အဲ့ဒီထက်မှလည်းပဲသူလိုက်ရှမ်းမြောက်မှာရဲဆိုလို့ရှိရင်သူပြောထားဘယ်လိုပြောထားတယ်လဲဆိုတော့ကျွန်တော်တင်းတင်းတောင်လိုက်ပြီးတော့မှတ်လိုက်မိတယ်မဖြစ်ကိုကန်းကဝင်တိုက်တယ်အဲ့မှာနေတဲ့လူတွေဟာများသောအဖြစ်ကသူတို့တွေကနည်းနည်းပဲရှိတယ်ရှမ်းတွေနဲ့ပလောင်တွေရှိတယ်စသဖြင့်ပေါ့လေပို့ကရင်တို့ကလည်းပဲပေါ်နေကရင်ကိုလည်းပဲဒါစီဆိုင်ကြည့်ကြမှပြောတာဆိုအဲ့လိုဘသူရိရှိရဘသူတိုင်းဗမာတွေကိုကုကန်တွေကဖမ်းသွားတာလည်းရှိတယ်ကုကန်လူမျိုးစုကနည်းနည်းသာရှိတယ်ရှမ်းဘာညာပြောထားတော့ကျွန်တော်နားထောင်နေတဲ့အဲတကယ်တော့လူမျိုးရေးကိုသွေးထိုးပြတဲ့စကားမျိုးလို့ယူဆပါတယ်နိုင်ငံကောင်းဆောင်ကပြောတဲ့နေရာမှာဘယ်လူမျိုးနဲ့ဘယ်လူမျိုးတွေကိုဘယ်လိုဖြစ်တယ်ဆိုတော့ဘယ်ပြောအောင်မလဲဆိုတော့တကယ်တော့ညီညွတ်တဲ့သဘောကမရှိဘဲနဲ့စစ်ရှုံးလာတဲ့အခါမှာအဲ့လိုထွက်ပေါက်ဖြစ်နေသူတို့ကိုတိုက်ခတ်နေတဲ့လူတွေအင်းအားနည်းသောအောင်အဲ့လိုသွေးခွဲသက်ချူတဲ့စကားမျိုးပြောတယ်လို့လည်းပဲအတိတ်ပဲကိုယ်ရင်ရထိုင်တဲ့အခြေအနေရှိပါတယ်။ရခိုင်ဘက်မှာကျတော့ဟာရခိုင်မှာရခိုင်90ရခိုင်နှုန်းကကုလူမျိုးကိုနှိစက်နေတယ်လို့ပြောတယ်။ဒါပေမဲ့သူတို့ကတိုင်ငံသားလို့မသတ်မှတ်တဲ့လူတွေကိုလည်းနဲ့တက်ဆင်ပြီးတိုက်ခိုက်နေကြတော့သူကဘာမှမပြောသွားဘူး။အဲ့လိုဟာရှိတယ်ဆိုတော့ငိုကားမှလည်းပဲတကယ်စနစ်ကြောင့်ဖြစ်လာတဲ့အထက်မှာနိုင်ငံကြီးခေါင်းဆောင်တွေကလည်းပဲနိုင်ငံကြီးသမားတွေကလည်းပဲသူတို့လိုချင်သလိုဆက်ချိုသွေးခွဲပေးတာတွေဖြစ်တော့တယောက်ဒီလိုမတူကွပြောင်းမှုတွေရှိနေချာတော့အမှန်ပဲဖြစ်ပါတယ်အထူးသဖြင့်ဒီချမ်းမြောက်မှာလောလောဆယ်တွေ့နေရပါတယ
်နောက်တစ်ခုကဒီလူမျိုးကြီးဝါဒပေါ့ဒီဗမာကြီးစိုးရေးဝါဒရှိရဲဆိုတဲ့အပေါ်မှာအစွဲလန်းနေအပြောဆိုတွေလည်းရှိပါတယ်ဒါတွေကဘယ်လောက်ထိအရေးပါပါလဲ
အဲ့ဒါလည်းပဲစောစောကလူပါပဲဒီလိုအမြင်ဖြစ်စေခဲ့တာပေါ့လွတ်လပ်ရပြီးကြတာဘိုးအစိုးရမှာဗမာကအဓိကပဲထုတ်ကန်ပြီးတော့နေခဲ့တဲ့ပုံစံမျိုးဖြစ်လာတယ်အဲ့လည်းအောင်တိုင်းသားတွေနဲ့သူတို့အမြင်ချင်းကွဲကြတဲ့အမျိုးမျိုးဖြစ်လာတယ်ဒါမဲ့လည်းအခုနောက်ပိုင်းမှာကတော့ကျွန်တော်အသက်အတက်စရာကောင်းတာတွေ့ရပါတယ် PDF တွေကတိုင်းရင်းသားအဖွဲ့တွေကလေ့ကျင့်ပေးတယ်သူတို့နဲ့အတူပေါင်းတိုက်ကြတယ်သူတို့နဲ့သက်ရင်းရှိရတယ်အာတော်တော်လေးဒီ PDF တွေနဲ့PDF တကယ်များသောဗမာမျိုးဆက်သစ်လူငယ်တွေပေါ့လေပညာတတ်လူငယ်ဒီလူငယ်တွေ ਨੇ တိုင်းရင်းသားကောင်းဆောင်တွေကြားမှာပဋိပက္ခကျွန်တော်ဘာမှမကြဘူးအခုတော့ဆက်ကြားနေတာတော့တိုင်းရင်းသားအချင်းချင်းကြားမှာပဲနယ်မြေသူ့နယ်မြေငါ့နယ်မြေဆိုတော့ဖြစ်နေကြတယ်ဒါလေးတွေကတော့အဓိကကြည့်ရမယ့်ကိစ္စပါနယ်မြေဆိုတာကလည်းတနိုင်ငံလုံးဟာကိုယ့်နယ်မြေလိုပဲသဘောထားပြီးတော့လွတ်လပ်စွာသွားလာလှုပ်ရှားစီးပွားလုပ်ကိုင်နေလို့ရရင်ပြီးတာပဲဘာဖြစ်လို့ငါနယ်မြေလိုဆိုင်မှုကတ်ချင်ကြတာလဲဆိုလူမျိုးရင်ကျင်းမှုအချင်းဒါသူကြပင်ခွင်းကိုဖော်ထုတ်နိုင်တဲ့ပေါ်ဒီဟာကတော့အဲ့ဒီဟာကတော့ကောက်ွယ်ပေးရမယ်လားသူ့မယ်လဲသူ့နယ်မြေမင်းမလာရဘူးငါမသွားရဘူးဆိုတာမျိုးလုတာမှလုံးလုံးဖြစ်မှာမဟုတ်တာအလုံးပြည်တော်စုနယ်မြေဆိုတော့အတူတူကနေရမှာပဲဆိုတော့ကျွန်တော်ထင်ပါတယ်ဒီကိစ္စဟာလည်းဗမာလူမျိုးကြီးဝါဒဆိုတာလည်းပဲဗမာတွေလည်းပဲတနင်္ဂနွေလုံးအနှက်မှာပြန့်နှံ့နေထိုင်ကြတာပါပဲဆိုတော့အခုလူငယ်တွေကောင်းဆောင်လာတဲ့မျိုးဆက်သစ်တွေကဒီခါကိုကောင်းသဘောပေါက်လာကြတော့တိုင်းရင်းသားတွေနဲ့အများကြီးရင်းနှီးမှုရှိလာတဲ့တိုင်းရင်းသားကောင်းဆောင်တွေနဲ့သူတို့နဲ့လေပွန်တဒီနေရတာကိုလည်းတွေ့ရတယ်ပြောကြဆွေးရတာဆိုကျွန်တော်ကတော့သိပြီးတော့အားရစရာကောင်းတယ်လို့ထင်ပါတယ်ဒီဟာလည်းပဲတဖြည်းဖြည်းပပျောက်သွားနိုင်ပါတယ်သိတော့အေးမကြည့်လာတော့ပါဘူးဆိုတာလည
်းနောက်တစ်ခုကဒေတာလိုက်လူနည်းစုလူများစုနေမြေအငင်းပွားတာတွေဒီဟာတွေမှာစူးစိညင်ညို့ဖို့အလားလား
အဲ့ဒါပြောတာပေါ့စောစောကပြောတာလည်းပဲအဲ့သူနယ်မြေငါနယ်မြေဆိုပြီးဟာဒီမြေကလေးကဟိုဘက်ကငါမင်းတို့ဒီဘက်ကမင်းတို့မြေပုံမှာပဲနာမည်တက်လို့ရမှာဘွာအီလူတွေသွားလာတရားတော့အတူတူပဲအဲ့တော့မြေပုံမှာနာမည်တက်ဖို့အဓိကထားပြီးတော့ပြဿနာဖြစ်နေကြတာလားအဲ့လူမျိုးစုအသေးလေးတွေကကျွန်တော်အဲ့ဒါပဲပြောချင်တယ်အကုန်လုံးတညစ်တွထဲပဲသွားပြောခဲ့သလိုသူတို့ရင်ကျင်းမှုသူတို့လွတ်လပ်ခွင့်သူတို့တိုက်သူတို့လုပ်ပါစီးပွားရေးနိုင်ငံရေးအဖြစ်ကြတော့အကုန်လုံးတန်းတူအဲ့နာမည်တွေကိုဖယ်ထားလိုက် identity ကိုဖယ်ထားလိုက်ကိုနိုင်ငံသားဆိုတပေါင်းနဲ့လုပ်အဲ့လိုအခွင့်အမျိုးစတင်ရတော့အကောင်းဆုံးပေါ့ဆိုတော့ဒီဟာလည်းပဲသိပြီးတော့ပြဿနာကြီးတော့မဟုတ်ဘူးသူတို့မဲ့သဘောထားကြည့်ပြီးတော့ဒါကိုနားလည်ဖို့လိုတယ်အချင်းချင်းလည်းပဲပုံသဘောပေါက်ဖို့လိုတယ်ခေါင်းဆောင်တွေကသဘောပေါက်သလိုအုပ်ခြေကလူတွေလည်းပဲပြည်သူတွေလည်းသဘောပေါက်အောင်သူတို့ဒါပညာပေးဖို့ရောပြောစည်းရုံးဖို့လိုတယ်လို့ထင်ပါတယ်အဲ့ဒါ
အဲ့တော့အခုအချိန်မှာ NUG ရဲ့ရည်တည်ချက်ကပါဘော
NUD ပေါ်မှာကျွန်တော်မိသားတော်တိုင်းသားတွေနဲ့အဲ PDF လူငယ်တွေနဲ့ချစ်ခင်ရင်းမှုကသိရင်းဒီတွေ့တယ် NUD နဲ့ဒီတိုင်းသား ERO တွေနဲ့တိုင်းသားလက်နက်ကိုင်အများစုတွေနဲ့ဟာတလောက်ထိရင်းနှီးနှီးဖြစ်သလားဆိုတာကတော့သိပြီးတော့ရင်းနှီးမှုတော့ရှိပါတယ်သူကပြောတယ်သူကအများအားတညညထက်ဖြစ်ပါတယ်ဘာညာဆိုရပြောရမယ်တချို့ဝေဖန်ချက်တွေမှာဒါ NUD ဟာ NLD ရဲ့အစင်တော်ဆက်ခံသလားဘာလားညာလားစသဖြင့်ပြောကြတယ်ဒါပေမဲ့ NUD ဘက်ကလည်းပဲဒီတစ်ခါတင်းသားကိစ္စတွေကိုသိပြီးတော့လိုက်လျောတဲ့ဟိုတင်ထားရေးထားတွေ့ပါတယ်တင်းသားတွေဟာငါတို့လွတ်လပ်ရပြီးပြီးကြတဲ့ဟိုဖွဲ့စုမှာစပါခဲ့တဲ့အတိုင်းပဲစနေနေကြည့်ပြီးလို့သဘောမတူရင်ခွဲထွက်နိုင်တဲ့ပြည်နယ်တို့သမထရမလားလို့အဲ့ဒီထိမှငါတို့အမခံနိုင်ပါရဲ့ညာပြောတာလဲတွေးရပါတယ်ဆိုတော့ NUG နဲ့သူတို့ကတော့ပို့ပြီးတော့ညညအောင်တိချောက်ပေးဖို့လိုပါတယ်ဒီနေရာမှာတော့အဓိကအဖြစ်တချို့ကြည့်ရရင်တော့ဘေးနိုင်ငံတွေပေါ်တယ်ဘေးနိုင်ငံဆိုတော့ကျွန်တော်တရုတ်ကိုအဓိကပြောချင်ပါတယ်သူဟာဒီတိုင်းရင်းသားတွေနဲ့အကုန်လုံးတညညထဲဖြစ်သွားမှာဟိုလူလားရလားတချို့ကသံတရားရှိကြတယ်မင်းမျိုးဖျို့ဖျက်ဖြစ်နေလေသူတို့တက်ပူပြီးတော့ကောင်းနေဆိုတဲ့သဘောမျိုးရှိတယ်လို့သူတို့ယူဆပါတယ်။ဘိုးကြောင့်ကြီးမြန်လိုက်ပေါ်မှာတော့သူတို့ဟာသိအယုံကြည်မရှိဘူး။ဒီနေ့ဘိုးကြောင့်ကြီးမြန်လည်းပြောရမှာတော့ဝါနဲ့တရုတ်ကတော့နာမည်တပ်ထုတ်ဖော်ပြီးတော့တခွမှသူပြောမသွားဘူး။ဒါပေမဲ့စောင်းမြောင်းပြီးတော့အများကြီးပြောသွားတယ်။သူနည်းလောက်ပဲတရုတ်ကလည်းပဲဘိုးကြောင့်ကြီးမြန်လည်းသူအမြင်မကြည့်ဘူးဆိုတော့လူတိုင်းစိတ်နေကြတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့အဲ့ဒီတော့သူတို့ကဘသူ့ကိုအစားထိုးပြီးတော့လုပ်မလဲဒီနေရာမှာအပြောင်းလဲလုပ်ခိုင်းနေရဲ့အဲ့ဒီအချိန်မှာ NUG နဲ့တိုင်းရင်းသားတွေအလုံးညီညွတ်ပြီးတော့သူတကြီးတူညွတ်တက်လာမယ်ဆိုတော့တရုတ်ကလူလာပါမလားအဲ့ဒါလည်းပဲအရေးကြီးပါတယ်ဆိုတော့အချင်းချင်းညီညွတ်ဖို့ကတော့အဓိကပါပဲအဲ့ဒါညှိရမယ့်ကိစ္စလို့ထင်ပါတယ
်အဲ့ခုနကဟိုအစပိုင်းကပြောခဲ့သလိုပေါ့မြန်မာနိုင်ငံမှာ Federal Snake ကိုလူတိုင်းလိုချင်ကြပါတယ်ဒါပေမဲ့ဒီ Federal နဲ့ Democracy ရှင်ရင်ဘယ်ဟာကိုဦးစားပေးရပါမလဲ
ခုလုံးတော့ဒီငါတို့ခုရဲ့ကောင်းတဲ့ပန်းလိုပဲတွဲနေပါတယ်ဒါပေမဲ့ Federal မရှိလို့ Democracy မအောင်မြင်တာဖြစ်တယ်လို့ပြောမှဖြစ်ပါတယ်လွတ်လပ်ရပြီးတော့အင်္ဂလိပ်စီကအဲပါလီမန် Democracy Snake ကိုယူပြီးတော့အခြေခံပြီးတော့လွတ်ခဲ့ရတယ်လွတ်ခဲ့ပြီးမဲ့လည်းအဲ့ဒီခါမှာတော့လွဲမှမရှိမဲ့အဲ Federal မဖြစ်နိုင်ဘူးတိုင်းရင်းသားတွေရဲ့မကျေနပ်မှုကြောင့်အဓိကအဖြစ်ပြည်ထောင်စုကိုစစ်တပ်ကအာဏာသိမ်းစရာဖြစ်လာတယ်အနာသိမ်းပြီးနောက်တိုင်းသားပုံမှန်မှုတွေပို့ပြီးတော့အများကြီးဖြစ်သွားတယ်ဆိုတော့တိုင်းသားညီညွတ်ရေးပြဿနာအဓိကကြတယ်အဲ့ဒီဟာပေါ်မှာအခြေခံပြီးတော့ဒီမိုကရေစီကိုတည်မြဲအောင်လုပ်ရမှာဖြစ်တယ်ဆိုတော့ဒီမိုကရေစီလို့ဘယ်လောက်ပြောနေပြောနေစောစောကပြောတဲ့ပြဿနာတွေရှိနေတော့မြို့ဖျက်ဖြစ်နေဥမာပဲလို့ထင်ပါတယ်အဲ့ဒါကတော့ပညာရှင်တွေလည်းပဲအဲ့လိုရေးကြပါတယ်မြန်မာနိုင်ငံရဲ့အဓိကပြဿနာသည်ဒီမိုကရေစီထွန်းအားရေးတဲ့ဖက်ဒရယ်ပြည်ထောင်စုတိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်ရေးဖြစ်တယ်ဆိုတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်မှဒီမိုကရေစီဆက်လက်ရှင်သန်နိုင်မယ်လို့ပြောကြပါတယ်ဒါပုံပြီးအဓိကကြရထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စမရှင်အခုလို့ဒီမိုကရေစီပြည
်ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအလားအလာဘယ်လိုရှိပါသလဲဆိုတော့ဦးကျော်စန်သားကိုမမများတစင်အောင်ကမေးမြန်းဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့ editor နဲ့ဆွေးနွေးခန်းအစီအစဉ်မှာပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အားကစားခန္ဓာမတိုင်ခင်မှာတော့ Generation Z အစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။မြန်မာနိုင်ငံတောင်ပိုင်းစွန်းကစလုံးလူမျိုးစုအများစုနေထိုင်တဲ့တငါရွာလေးမှာတော့ရက်ရွာနဲ့ပင်လယ်ပြင်တန်ရှင်းရေးအတွက်လူငယ်တွေစုပေါင်းပြီးတော့ကြိုးပမ်းဆောင်ရွက်နေကြပါတယ်။လူငယ်တွေစုဖွဲ့ထားတဲ့အမိုက်ကောက်တဲ့အဖွဲ့လေးရဲ့လှုပ်ရှားတွေကြောင့်ရက်ရွာနဲ့နောက်ပြီးတော့ပင်လယ်တဲကိုအမိုက်စွန့်ပစ်တဲ့ပုံစံတွေပြောင်းလဲလာကြတာပါ။တဘာဝပတ်ဝန်းကျင်အရေးလှုပ်ဆောင်ပေးနေတဲ့ဒီစလုံးအဖွဲ့တွေကကိုသားလင်းနဲ့မက်ခင်လေးကဒီသတင်းပတ်ရဲ့ Generation အစီအစဉ်မှာဆက်သွယ်စကားပြောထားပါတယ်
။ Gen Z တို့တစ်ချင်ရောက်ပြန်ပြီ။ Gen Z တို့ရဲ့လူငယ်တွေကလေရက်ရွာအကျိုးအတွက်ဆိုရင်လည်းဘတော်မှလက်မနှိမ့်တတ်ကြအောင်နော်။ဒီတစ်ပတ် Gen Z စီစဉ်မှာတော့မြန်မာနိုင်ငံတောင်ဘက်အစွန်းမှာရှိတဲ့စလုံးရွာလေးတရွာကလူငယ်တွေနဲ့ဖွဲ့စည်းထားတဲ့အမိုက်ကောက်အဖွဲ့လေးအကြောင်းပြောပြမယ
်။ Hello မြန်မာပါခင်ဗျာကျွန်တော်နာမည်ကတော့တားလင်းဖြစ်ပါတယ်။ဟုတ်ကဲ့အခုကျွန်တော်လက်ရှိဒီ NYP ဆိုပရိုက်တာအမိုက်ရှိမှမှုအဖက်မှာပေါ့နော်ကြားရမှာရေဆိုပြီးတော့ဘူးလွဲဥက္ကဋ္ဌအနေဖြင့်ကျွန်တော်တို့ယူထားတဲ့အထက်မှာကျွန်တော်ကကြားတက်တဲ့ဥက္ကဋ္ဌအနေဖြင့်တောင်းယူထားပါတယ်ဟုတ်ကဲ့
နိုင်ငံရွာလေးကဘာကျော်ရင်းငုံသမားတွေအကြိုက် Black Rock ဆိုတဲ့ကျွန်းစုလေးနာမှာရှိတာတဲ့
ရွာရဲ့ပုံစံကတော့ကျွန်တော်တို့ဒီဟိုမြိတ်ကျော်စုထဲမှာပါတယ်ဒါပေမဲ့ကျွန်တော်တို့မြိတ်ကျော်စုရဲ့အန်တမန်ပင်လယ်ထဲမှာပေါ့အနောက်ဖက်ကျဆိုကျော်တွေထဲမှာပါတယ်ပေါ့နော်လက္ခဏာကျော်စုကကျော်စုလေးပဲပေါ့နော် ဒီကျွန်တော်တို့ရဲ့အနောက်မှာဆိုရင်ဘာဟိုကြောဆိုတာဘာမှမရှိတော့ဘူးအနောက်ဖက်တဲမှာပေါ့နော်ဒါပေမဲ့တခုတော့ရှိတယ်ကဘာကျော်ရင်းနှုတ်သမားတွေဈာပါတော့ဒီ Black Rock ဆိုတဲ့ဟိုတောင်ကြောက်ပုံလေးတခုပဲကြာပြီးပေါ့နော်ဒီကျွန်တော်တို့ဒီလက်ငန်းရွာရဲ့အနောက်ဖက်မှာဆိုရင်ကျန်တာဘာမှမရှိတော့ဘူးဟုတ်တယ်ဆက်လို့လူမျိုးအများဆုံးနေထိုင်တာပေါ့နော်ဒါပေမဲ့ဘာမှလူမျိုးတွေလည်းစီးပွားရေးလောက်ရင်းနဲ့ဒါအတီးကြကြနေတဲ့လူတွေလည်းရှိကြတယ်ဟုတ်ကဲ့အဲ့ခြေကတရားပေါ့နော်ဟုတ
်လူငယ်တွေနဲ့ပထမဆုံးဖွဲ့စည်းထားတဲ့အမှိုက်သိမ်းအဖွဲ့လေးဖွဲ့ပစ်ပုံလေးလည်းနားထောင်ကြည့်ပါဦး
ကျွန်တော်တို့ဒီကျိလက်ဒေတာတွေမှာဆိုရင်အမိုက်နဲ့ပတ်သက်တဲ့စိုးကျိုးတွေကိုဘောနော်ဟိုပြည်သူလူထုတွေအားပြီးအတွင်းကြကြနားလည်းသိရှိမှုမရှိဘူးအဲကြောင့်မို့အမိုက်ကိုဘယ်လိုပြောမလဲစနစ်တကျစော့ပြစ်မှုလည်းမရှိဘူးဟိုအမိုက်တိတ်တဲ့စနစ်ကတော့မရှိဘူးဘောနော်ဒါပေမဲ့ကျွန်တော်တို့ကိုထုကိုထပ်တနိုင်တဲ့ပိုင်းနဲ့ကျွန်တော်တို့တိန်းတာတော့ရှိတယ်ဒါပေမဲ့နီးစနစ်မကြဘူးဒါပေမဲ့နောက်ပိုင်းတတ်မြတ်မှာနေနီးစနစ်ကူညီတွေဟိုဘယ်လိုပြောမလဲအမိုက်အိုက်တန်ရောက်အမိုက်တိတ်တဲ့စနစ်တို့ဒီဟာတွေဘောနော်အိုက်တန်အိုက်စင်ကျွန်တော်တို့ဒီဟာနီးစနစ်တွေပြီးတော့ဒီနီးဆွေးလောက်တဲ့အော်နီစနက်တွေပြီးတော့ဘလို့အမိုက်ဘလို့ခွဲခြားစိတ်ထားရမလဲဆိုတဲ့နီစနက်တွေပြီးတော့အကုန်လုံးပေါ့နော်နီစနက်ကိုစနက်တကြားကျွန်တော်ဒီအပတ်မြမားနေကူညီပေးတယ်ပြီးတော့အမိုက်ဘလို့ဖြစ်စီရမလဲဆိုတာဟာဒီနီစနက်နေပေးစိတ်ကူညီပေးတယ်ဟုတ်ကဲ့ဒီကနေမှတဆယ်ကျွန်တော်တို့ဒီကနေလောက်ပေးလောက်လိုက်တာပေါ့နော်ဒီဖက်စီဖြစ်တာပေါ့ဟုတ်ကဲ့
တန်ခါရဆိုတော့လေအမျိုးသားအများစုကပင်လယ်ထဲကိုထွက်ကြရတဲ့အခါကျတော့ဒီအမိုက်သိန်းအဖွဲ့ကိုဦးဆောင်တဲ့သူတွေထဲမှာအမျိုးသမီးတွေလည်းပါတယ
်အမျိုးသားနဲ့ဟိုနှစ်ယောက်ပူတွဲဥက္ကဋ္ဌဖြစ်တာပေါ့ဒီမှာရှိပို့ပြီးတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ် process ကိုပို့ပြီးတော့အင်းမတူတဲ့နီလိုင်းနဲ့ပို့ပြီးတော့ခက်ခဲတွေကြော်လွားနိုင်မှဖြစ်လို့အဲ့လိုပူတွဲဥက္ကဋ္ဌဖြစ်အမျိုးသားနဲ့အမျိုးသားနဲ့နှစ်ယောက်ဟိုပူတွဲခတ်ထားတာရှိတယ်ဒါပေမဲ့အမိုက်သိန်းရမှာတော့အမျိုးသားနဲ့အမျိုးသမီးတော့ခွဲခြားပြီးတော့လောက်တာတော့မရှိဘူးဗျာဒါပေမဲ့တစ်ခုရှိတာကဒီပြမကတငါရဖြစ်တဲ့အတွက်တငါလုပ်ငန်းနဲ့အသက်ဆက်အမတ်မွေကြတော့ဒီအမျိုးသားတွေကအများအားမရှိနိုင်ဘူးပေါ့နော်အမိုက်သေးတဲ့အခါတိုင်းရှိတော့အမျိုးသမီးတွေအများဆုံးပဲဥဆောင်ပြီးလုပ်ရတယ်ဟုတ်တယ်ဒီအဖွဲ့စီကိုစဖွဲ့ခဲ့တာတော့အလူငယ်အမျိုးသမီးမျိုးသား28ယောက်နဲ့ကျွန်တော်တို့စပြီးဖွဲ့ခဲ့တာဆိုတော့ဟုတ
်အိမ်ကြီးကထွက်တဲ့အမိုက်တွေလမ်းမပေါ်ကအမိုက်တွေကိုလိုက်ကောက်ဖို့ဆိုတာကတုံတန်ဘူးမလုပ်နိုင်ဘူးလေအဲ့ဒီအလုပ်ကိုလူငယ်တွေကဥဆောင်ပြီးတော့လုပ်တဲ့အခါမှာဘလို့အခက်ခဲတွေနဲ့ကြုံခဲ့ရလဲ
ဒီစတင်ဖွဲ့စီတဲ့အချိန်တုန်းကတော့ဒီပူပေါင်းဆောင်ရွက်အားနဲ့အပိုင်းတွေတွေ့ရတယ်ပေါ့နော်ဒါပေမဲ့အခုဆိုရင်ပြီးတော့အရင်ကဆိုရင်ကျွန်တော်တို့ဒီစရပြီးတော့စတဲ့အချိန်တော့ဆိုရင်ကျွန်တော်တို့ဒီအမိုက်ခွဲခြားပြီးပြစ်ဖို့အတွက်ကိုကျွန်တော်တို့အသိပညာပေးလုပ်ငန်းစဉ်တွေပေါ့နော်ဒါကျွန်တော်တို့အစင်မပြတ်လုပ်ရတယ်အခုနောက်ပိုင်းတရားတွေကျွန်တော်တို့သိလာကြတော့အဲ့ဒါကိုကျွန်တော်တို့ပို့ပြီးတော့လှုပ်လှုပ်လွယ်လွယ်ကူတာရှိတယ်ဟုတ်ကဲ့ကျွန်တော်တို့ဒီအခက်ခဲကတော့ဟိုအများကြီးတော့ရှိတယ်အခက်ခဲအများကြီးရှိတယ်နောက်ဒီကျွန်တော်တို့အဓိကပေါ်လဲဆိုအခက်ခဲဆိုတာကတော့ဘယ်လိုပြောမလဲဒီအမိုက်ဆိုနဲ့အမိုက်ချောက်မခွဲပြီးမပြတ်ပဲနဲ့ကျွန်တော်တို့ဒီစားခြင်းစားချက်အမိုက်တွေပြီးတော့ဒီအမိုက်ဆိုတွေဒီဟာပြီးတော့ plastic နဲ့ရောပြီးပက်တယ်ပြီးတော့ plain တို့ပါတော့ပေါ့နော်ဒီဟာတွေရောပြီးထက်တာတွေရှိတယ်အခုလည်းအနေအချင်းရှိတယ်ပေါ့နော်အရင်ကတော့ပုံများတာပေါ့ကျွန်တော်တို့မိဆိုးတဲ့အချိန်မှာကျွန်တော်တို့ဒီဒီဟာတွေကျွန်တော်တို့တခုတခါပြန်ပြီးတော့ plastic နဲ့ဒီအမိုက်ဆိုအမိုက်ချောက်ပို့သိပြီးမှကျွန်တော်တို့ခွဲရတဲ့အနေထားမှာဆိုတော့အာကျွန်တော်တို့လုပ်ငန်းစဉ်လည်းကြာတယ်အမိုက်မိဆိုရမှာကျွန်တော်တို့ပို့ပြီးတော့ဒီ chemical ဓာတ်လေးပို့ပြီးတော့ကာဗွန်ဓာတ်ငွေပို့ပြီးတော့ထွက်တဲ့အနေထားပို့ရှိတယ်ဟုတ်ကဲ့
ကောက်လို့ရလာတဲ့အမိုက်တွေကိုဘယ်လိုပုံစံနဲ့စွန့်ပစ်ကြလဲ
အမိုက်ကိုကျွန်တော်တို့ data ကို crash chance စိတ်ကြပြီးတော့ plan ကျွန်တော်တို့ banda ရေးကျွန်တော်တို့ရဲ့ရံပုံငွေအတွက်ပေါ့နော်အခုကျွန်တော်တို့ဖွဲ့ရံပုံငွေအတွက် plan တွေပြန်ရောင်းဖို့အတွက်လေးရယ်ပြီးတော့ plastic blue တွေလည်းအဲ့လိုပြန်ခွဲထုတ်တာရှိတယ်ပြီးတော့ lower အသုံးမလုပ်တော့တဲ့ plastic အမိုက်တွေမှာကျွန်တော်တို့က70°C လောက်ရှိတဲ့မီးအပူချိန်နဲ့ကျွန်တော်တို့မီးဆုပ်ဖြတ်စီတာပါဟုတ်ကဲ့
ဒီလိုလူငယ်တွေရဲ့ဥဆောင်မှုအောက်မှာရဲရွာတွေကအမိုက်စွန့်ပစ်တဲ့ပုံစံကလည်းကြောင်းသွားတယ
်တဲ့ yeah behavior change ကတော်တော်လေးပြောင်းလဲလာတယ်လို့မြင်တယ်ပေါ့နော်ဒါတို့အရင်ကဆိုရင်အမိုက်ကိုကျွန်တော်သူစီးစနစ်မရှိတော့ဘောနော်ဒီလမ်းပေါ်မှာဖြစ်လို့ဖြစ်တယ်လို့ပြည့်တဲ့အကျအနေအခုဆိုရင်ကျွန်တော်တော်တော်များများမကလေးတော်များများမှတွေးလာရတယ်အားလုံးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့တော်တော်များများမှတွေးလာရတဲ့အကျတော့ဒီအမိုက်အိတ်သေးကိုပြစ်တာတို့ plastic အမိုက်တွေကိုပြီးတော့အမိုက်ပုံသေးကိုပြစ်တာတို့အဲ့ဒါတော်တော်တိတိတသားအနေနဲ့မြင်လာရတယ်ဟုတ်တယ်ဒီငယ်တွေနဲ့ဖွဲ့စည်းတဲ့အန်နာပြီးဆိုအဖွဲ့ကလည်းရရရဲ့တုတ်ပြမှုကတော့ကျွန်တော်တို့ညောလဲထားတာတဲ့အများကြီးအရင်ညောလဲထားတာတဲ့အများကြီးပို့ပြီးတော့ကောင်းလာတယ်ဟုတ်တယ်
ကဲကျန်စည်းတို့ရေစလုံးလူမျိုးအများစုနေထိုင်တဲ့လက်ငန်းရွာကအမိုက်သိမ်းတဲ့အဖွဲ့လေးအကြောင်းကြားခဲ့ကြရတာနော်နောက်တစ်ပတ်ဒီအတွက်လဲကျန်စည်းရှိနေပါတယ
်ဒါကတော့စလုံးလူမျိုးအများစုနေထိုင်တဲ့တငါရွာလေးမှာရက်ရွာနဲ့ပင်လယ်ပြင်တန်ရှင်းလုံနေတဲ့လူငယ်လေးနဲ့မက်ခင်လေးဆက်သွဲစကားပြောခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်စပိန်နဲ့ဘာစီလိုနာအသင်းရဲ့ဂန်နဝင်ဘောလုံးသမားအန်ဒရီအီနီယက်စတာဘောလုံးသမားဘွားကနေအနားယူလိုက်ပြီးဖြစ်ပါတယ်။ဘရာဇီးအသင်းရဲ့တိုက်စစ်မှုဗနက်စီယပ်စ်ဂျူနီယာဟာလာမယ့်ကမ္ဘာဖလားခြေစစ်ပွဲအတွက်လွဲချော်သွားခဲ့ပြီးဖြစ်ပါတယ်။ဒီလိုမျိုးတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုစူးစိပြီးတော့ကိုရဲနိုင်ကဒီသတင်းပတ်ရဲ့အားကစားခန္ဓာမှာတင်ဆက်ပေးထားပါတယ်။
Spain သင်းကိုကမ္ဘာချန်ပီယံဖြစ်အောင်လုပ်ပေးခဲ့တဲ့ Barcelona နဲ့ Spain ကွင်းလယ်လူ Andre Iniesta ဟာဘောလုံးသမားဘွားကနေအနားယူလိုက်ပါပြီ။သူ့အနေနဲ့ဘောလုံးသမားဘွားကနေအနားယူပြီလို့ Iniesta ဟာအော်တိုဘာ၈ရက်နေ့အင်္ဂါနေ့ကအကြေညာလိုက်တာပါ
။ Me supongo que me permitiréis que me emocione hoy. Nunca pensé.
သူ့အနေနဲ့ဒီလိုနေမျိုးရောက်လာလိမ့်မယ်လို့တကယ်ကိုဘယ်တော့မှမမျှော်လင့်ခဲ့ကြောင်းဒါပေမဲ့သူ့ရဲ့အိမ်မက်တွေအတိုင်းဘောလုံးသမားဖြစ်ခွင့်ရတဲ့အတွက်ဝမ်းသာတယ်လို့ Iniesta ကပြောသွားတာပါ Iniesta အနားယူသွားတဲ့ပုံမှာ Messi ပါဝင်ကစားသမားတွေတော်များများကဂုဏ်ပြုစကားတွေပြောကြခဲ့ပြီးတော့ Barcelona ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Real Madrid နဲ့မြို့ကန်ပြိုင်ဘက် Espanyol အသင်းတွေကလည်းတရားဝင်ကြေညာချက်ထုတ်ပြီးတော့ Iniesta ကိုဂုဏ်ပြုခဲ့ကြပါတယ်Messi ကတော့ Iniesta ဟာမယုံနိုင်စရာကောင်းတာတွေကိုအများဆုံးလုပ်ပြနိုင်ခဲ့တဲ့အသင်းပေါ်တယောက်ဖြစ်ပြီးတော့သူနဲ့ကစားရတာကိုအကြိုက်ဆုံးဖြစ်ကြောင်းနဲ့ဘောလုံးပွဲတွေနဲ့အတူသူတို့အားလုံး Iniesta ကိုသတိရနေမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ Iniesta ဟာ2010ကမ္ဘာဖလား Final မှာ Spain အသင်းအတွက်တလုံးတည်းသောအနိုင်ကိုသွင်းပြီးတော့ကမ္ဘာဖလားကိုယူပေးခဲ့ပြီးတော့ Spain အသင်းနဲ့အတူ Euro 2008နဲ့2012ဥရောပဖလားတွေကိုလည်းအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပြင်သူဟာ Barcelona အသင်းနဲ့အတူ Champions League ဖလားကိုလည်း၄ကြိမ်ရခဲ့ပြီးတော့ပြီးခဲ့တဲ့ဆယ်စုနှစ်တခုကျော်အတွင်းမှာကမ္ဘာအကောင်ဆုံးအလဲတန်းကစားသမားတွေတဲ့ကတူဖြစ်ခဲ့ပါတယ်ခင်ဗျာဒီဘက်ယောပါကဘောလုံးပွဲတွေဘက်မှာတော့နာမည်ကြီးကစားသမားတချို့တရားရီရခဲ့ကြပါတယ်ဖရဇောတိုက်စစ်မှုမလေးရှားဂျူနီယာကတော့လေဗင်တန်ရသွားတဲ့ကြောင့်လာဘက်ကမ္ဘာဖလားခြေစစ်ပွဲမှာဝင်မကစားနိုင်တော့ပါဘူးမလေးရှားဂျူနီယာဟာပြီးခဲ့တဲ့စနေနေ့ကဗယ်လာရီယာကိုအိမ်ခွင်မှာငိုးကုန်းရှိတဲ့နိုင်တဲ့ပွဲမှာတရားရသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်ချီလီတို့ပီရူးတို့နဲ့ကစားမဲ့ဘရာဇီးလ်ရဲ့လာမဲ့ကမ္ဘာဖလားခြေစစ်ပွဲမှာဝင်မကစားနိုင်တော့ဘူးလို့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ကတနင်္ဂနွေနေ့ကကြေညာပါတယ်။အခုလို့ Vinicius Junior တရားရပြီးတော့မကစားနိုင်တဲ့အတွက်အခုဆိုရင်ဘရာဇီးလ်မှာတရားရပြီးတော့အစားထိုးလိုက်ရတာလဲ၄ယောက်ရှိသွားပြီဖြစ်ပါတယ်။သူနေရာမှာ Fulham ကွင်းနဲ့ကစားသမား Andres Pereira နဲ့အစားထိုးလိုက်တယ်လို့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ကပြောပါတယ်။2026ကမ္ဘာဖလားအတွက်တောင်အမေရိကဆုံးခြေစစ်ပွဲတွေမှာ Brazil ဟာ10ပွဲမှာ10မှတ်ပဲရထားတာကြောင့်အခုဆိုရင်အဆင့်5မှာရောက်နေပါတယ်။တောင်အမေရိကဆုံးက10သင်းတည်းကထိပ်ဆုံး6သင်းပဲလာမယ့်2026ကမ္ဘာဖလားကိုတိုက်ရိုက်ခြေစစ်ပွဲအောင်မှာဖြစ်ပါတယ်။အချိန်တည်းမှာပဲ Real Madrid အသင်းက Spain ညာနောက်ခံလူ Dani Carvajal ကလည်း Villarreal နဲ့ပွဲမှာဒူးဒံရရသွားခဲ့ပါတယ်။ကမ္ဘာဟာဒါရအချိန်ပိုမှာဗီလာရီယောကစားသမားယေရမီပီညိုနဲ့ဘောလုံးရှင်တို့ရဲ့ညာဘက်ဒူးအယွတ်ကျော်လာရရသွားခဲ့တာဖြစ်ပြီးတော့ကွင်းထဲကနေလည်းထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်။ဒါကြောင့်ကမ္ဘာဟာရဲ့ဒူးကိုခွဲစိတ်ကုသမှုလုပ်ရမှာဖြစ်တယ်လို့လည်းရီယောသင်းကပြောပါတယ်။ကမ္ဘာဟာအခုလိုဒူးခွဲစိတ်ရမှာဖြစ်တဲ့အတွက်သူဟာဘောလုံးကစားတာကနေအနည်းဆုံး၈လလောက်အနားယူရဖို့ရှိတယ်လို့လည်းခန့်မှန်းနေကြပါတယ်။အခုလိုကမ္ဘာဒဏ်ရာရသွားတဲ့အတွက် Real အသင်းဟာနောက်တန်းမှာအားပြဖို့လိုနေပြီးတော့ Liverpool အသင်းမှာကစားနေတဲ့ England နောက်တန်းလူ Alexander Arnold ကိုလာမဲ့ January အပြောင်းရွှေ့ဈေးကွက်မှာခေါ်လာနိုင်တယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ် Real အသင်းဟာ Arnold ကိုခေါ်ဖို့အတွက်အစောပိုင်းကတည်းကစိတ်ဝင်စားနေတာဖြစ်တယ်လို့သတင်းတွေထွက်နေတာကြောင့်အခုလိုအခြေအနေမျိုးမှာပို့ပြီးတော့ဖြစ်လာနိုင်ခြေရှိတယ်လို့လည်းခန့်မှန်းနေကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲ Real အသင်းဟာကမ္ဘာဟာရဲ့စာချုပ်ကို2026အထိဆက်ပြီးတော့တိုးလိုက်တယ်လို့လည်းကြေညာလိုက်ပါတယ်ခင်ဗျာဘီယင်းကအားထားတဲ့ကစားသမား2ဦးဒဏ်ရာရရသွားတဲ့အချိန်မှာရီယယ်ရဲ့ပြိုင်ဘက်ကြီးဘာစီလိုနာအသင်းကစပိန်တိုက်စစ်မှု Ferran Torres ဟာလည်းပေါင်းလင်းကျော်ဒဏ်ရာရသွားခဲ့လို့အချိန်တော်ကြာနားယူရနိုင်ပွဲရှိနေပါတယ် Ferran Torres ဟာတနင်္ဂနွေနေ့က Alaves ကို3-0မရှိနဲ့နိုင်တဲ့ပွဲမှာပွဲစပြီး9မိနစ်မှာပဲပေါင်းလင်းကျော်ဒဏ်ရာရသွားခဲ့တာပါဘာစလိုနာသင်းကတော့ Torres အနေနဲ့အချိန်ဘလောက်ကြာကြာအနားယူရမယ်ဆိုတာအတိအကျမပြောပေမဲ့လည်း Spain သတင်းမီဒီယာတွေကတော့နှစ်လလောက်အနားယူရနိုင်တယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်အသက်24နှစ်ရှိဖြစ်တဲ့ Torres အခုလိုဒဏ်ရာရသွားတာကြောင့်သူဟာစနေနေ့မှာကစားမဲ့ Denmark နဲ့ပွဲနဲ့လာမယ့်အင်္ဂါနေ့မှာကစားမဲ့ Serbia နဲ့ပွဲတွေမှာ Spain သင်းကနေဝင်ကစားနိုင်တော့မှာမဟုတ်ဘူးလို့ Spain နီးပြ Luis de la Fuente ကအတည်ပြုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေကလည်း Messi အသင်းကအားထားတဲ့ Spain ကွင်းလယ်လူ Rodri နဲ့ Barcelona ဂိုးသမား Anatas Tegen တို့လည်းဒူးယွတ်ဂျော်ဒန်အားတွေရခဲ့ကြပြီးတော့ဒီဘောလုံးရာသီအကုန်ထိဆက်ကစားနိုင်တော့မှမဟုတ်ပဲနားတော့မှဖြစ်ပါတယ်အခုတော့မှကစားသမားတွေဒဏ်ရာတွေပြင်းပြင်းထန်ထန်ရတာတွေဇက်တိုက်ဆိုလို့တွေ့လာနေရပြီးတော့အခုလိုဒဏ်ရာရတာတွေဟာကစားသမားတွေအနေနဲ့ကစားရတဲ့ပွဲဆက်တွေများပြီးတော့အနားယူရတဲ့အချိန်နည်းတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုတာတွေလည်းရှိလာနေပါတယ်ပ ီးတဲ့နောက်ပိုင်းတွေတုန်းကလည်းကစားရတဲ့ပွဲတွေများလာတဲ့ပတ်သက်ပြီးတော့ကစားသမားတွေဘက်ကရောနှီးပြတွေဘက်ကပါဘောလုံးပွဲစီစဉ်သူတွေနဲ့ဘောလုံးအာဏာပိုင်တွေအပေါ်မှာဝေဖန်ပြောဆိုမှုတွေရှိလာနေပါတယ်ခင်ဗျာဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့1980ပြည်လုံးနှစ်တွေကနယ်ဇီလန်အသင်းရဲ့နာမည်ကြီးဘောလုံးသမားတစ်ဦးဖြစ်တဲ့ Johanneskin ဟာတနင်္လာနေ့ကပဲခေါ်ဆောင်သွားခဲ့ဖြစ်ပါတယ်အသက်83နှစ်ရှိဖြစ်တဲ့ Niskin ဟာ Algeria နိုင်ငံမှာဘောလုံးနီးပြောက်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအတွက်လုပ်နေစဉ်မှာပဲကွယ်လွန်သွားခဲ့တာဖြစ်တယ်လို့ Netherlands ဘောလုံးအဖွဲ့ချုပ်ကလည်းနေမှာကြေညာပါတယ်အခုလို Niskin ကိုရုတ်တရက်ဆုံးရှုံးလိုက်ရတဲ့အတွက်ဖော်ပြတတ်အောင်ဝန်ထဲချေခွဲရတယ်လို့ Netherlands ဘောလုံးအဖွဲ့ချုပ်ကပြောပါတယ်လက်ရှိ Netherlands အသင်းရဲ့နီးပြောက် Ronald Koeman ကတော့ Niskin ဟာသူအားကြရဆုံးဘောလုံးသမားတစ်ဦးဖြစ်တယ်လို့ပြောပါတယ
် Naya ja so ein klein Junge in Fußball auf Straße in
ကျွန်တော်တို့ခလေးဘောကလမ်းပေါ်မှာဘောလုံးတွေကန်ကြတဲ့အခါမှာဘသူကရိုဟန်ခရိုက်ဖြစ်ခြင်းလဲဘသူကဝီလျံဘန်ဟန်နီဂန်ဖြစ်ခြင်းလဲဒီလိုမေးချပြောကြတဲ့အချိန်ဒီမှာကျွန်တော်ကတော့အမြဲတမ်းနီစကင်ပဲဖြစ်ခြင်းခဲ့တာပါသူ့ရဲ့ကစားပုံကိုကျွန်တော်ရမ်းကြိုက်ပါတယ
်နီစကင်ကွယ်လွန်သွားခဲ့တဲ့အပေါ်မှာအသင်းဟောင်းတွေဖြစ်တဲ့ Ajax Amsterdam အသင်းနဲ့ Barcelona အသင်းတွေကလည်းဝမ်းနဲ့ကြေကွဲကြောင်းတွေပြောထားပါတယ်နီစကင်ဟာ Netherlands အသင်းနဲ့1984နဲ့88ကမ္ဘာဖလားတွေမှာဖိုင်နယ်မှာကြိမ်တက်ခဲ့ပြီးတော့1984ဖိုင်နယ်မှာဂျာမနီဘက်ကိုပယ်နယ်တီကနေတဆင့်ဂိုးသွင်းခဲ့တာလည်းဖြစ်ပါတယ်။နီစကင်ဟာနယ်သာလန်အသင်းအတွက်စုစုပေါင်း49ပွဲကစားပေးခဲ့ပြီးတော့18ဂိုးသွင်းပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့တားမြစ်ဆေးသုံးလို့ဆိုပြီးတော့ဘောလုံးကစားတာကနေ၄နှစ်ကြာပြိပင်ခံထားတဲ့ပြည်သက်လက်ရေးစင်ပေါ့ပေါ့ဘာရဲ့ပြစ်ဒဏ်ကိုနိုင်ငံကအသာခုံယုံ CS ကရှော့ချပေးလိုက်ပါတယ်။ပေါ့ဘာဟာအီတလီစီးရီးကယူဗန်တက်စ်အသင်းမှာကစားနေစဉ်တားမြစ်ဆေးသုံးဆွဲခဲ့တယ်ဆိုပြီးတော့အီတလီနိုင်ငံရဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖြတ်ရေးအေဂျင်စီကသူ့ကို2023စက်တင်ဘာမှာဘောလုံးကစားတာကနေ၄နှစ်ပြိပင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပေါ့ဘာကသူ့အနေနဲ့တားမြစ်ဆေးကိုရွေကျက်ရှိရှိသုံးဆွဲတာမဟုတ်ဘဲသူ့ဆရာဝန်ရဲ့ဆေးညွှန်းညောင်းဖြစ်တယ်ဆိုပြီးတော့CS ကိုအယူခံဝင်ခဲ့ပါတယ်ဒီပေါ်မှာကျွမ်းကျင်သူအတော်များများကလည်းလက်ခံခဲ့ကြတဲ့အတွက်သူ့ရဲ့ပြစ်ဒဏ်ကိုရှော့ချပေးဖို့ CS ကပြီးခဲ့တဲ့သတင်းပတ်ကပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒါကြောင့်သူ့အနေနဲ့လာမယ့် match လကစပြီးဘောလုံးပြန်ကစားနိုင်တော့မှာဖြစ်တယ်ဆိုတာပြောကြရရင်လည်းဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
တပတ်တွင်ထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။သောရရှင်များရှင်ကျမတို့ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွင်းနိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးတလှည့်ပြောပြပေးပါမယ်။
အင်အားဖြင့်မင်တန်ဟာရီကိန်းမုန်တိုင်းကြောင့်မိုးသီးထံလေပြင်းတိုက်ပြီးတော့အသက်အန္တရာယ်ကျအောင်နိုင်တယ်လို့သတိပေးထားတဲ့အတွက်အမေရိကန်အရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာဒီကနေ့ကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါတယ်။မုန်တိုင်းဖိုချက်ဟာဖလော်ရီဒါပြည်နယ်အနောက်အလယ်ပိုင်းကမ်းရိုးတန်းကိုဗုဒ္ဓုံးနေနှောင်းပိုင်းဒါမှမဟုတ်ကြက်သားပိုင်းနဲ့အစောပိုင်းလောက်ရောက်လာနိုင်တယ်လို့လည်းမိုးလေဝသကြမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံကသွေးထွက်တန်ယူပြိပခတွေအဆုံးသတ်နိုင်ရင်ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အတွက်စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကိုအရှိတောင်အရှာနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ပြိပခတွေကြားမှာအရက်သားတွေထိခိုက်သေးဆုံးမှုတွေကိုရှုတ်ချလိုက်သလိုအကြမ်းဖက်မှုတွေကိုရပ်တန့်ဖို့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့တပ်ဆိုင်သူတွေအားလုံးကိုတောင်းဆိုကြောင်းလည်းအာဆီယံထိပ်သီးအစည်းအဝေးပြီးထုတ်ပြန်မှုပြင်ဆင်ထားတဲ့ကြေညာချက်မူကြမ်းကိုကိုကာဘီ AFP သတင်းကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြိပခတွေအတွက်နိုင်ငံရေးအရဖြေရှာနိုင်မဲ့လမ်းကြောင်းတစ်ခုကိုလည်းလောင်နိုင်ငံမှာကျင်းပနေတဲ့အာဆီယံအစည်းအဝေးမှာထိုင်းနိုင်ငံကဒီကနေ့ပဲအဆိုပြုခဲ့ပါတယ်။ထိုင်းမြန်မာနှစ်နိုင်ငံနယ်ကြားရေလွှဲမှုမှုပြဿနာကိုဖြေရှင်းရေးဒစိတပိုင်းအဖြစ်မဲဆိုင်6နဲ့မှာကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အုံတွေဖျက်သိမ်းရင်နှစ်နိုင်ငံအရာရှိတွေဒီနေ့ဆွေးနွေးမယ်အကြောင်းဘန်ကောက်ပို့သတင်းစာမှာရေးပါတယ်။နေကြာမဲဆိုင်6နဲ့နန်ရွတ်6တွင်နဲ့နန်နမိတ်ကိစ္စဒီကနေ့ထိုင်းမြန်မာနယ်စပ်ပူးတွဲကော်မတီအစည်းအဝေးမှာဆွေးနွေးဖို့အတွက်မနေ့ကလေးကအတည်ပြုထားတဲ့အကြောင်းထိုင်းစစ်တပ်နေကြာရေးအကြီးအကဲကပြောဆိုထားပါတယ်။မဲဆိုင်6ကိုရေစီးကောင်းမွန်ပြီးတော့ရေလွှမ်းမိုးပိတ်ဆို့မှုတွေမဖြစ်အောင်အနည်းဆုံးပေ30အကျင့်ရှိတဲ့နဲ့ဆိုပြီးတော့လည်းထိုင်းဘက်ကအတည်ပြုထားပါတယ်ရှင်
။ပုတ်တပုညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Saida Hanan ဖြစ်ပါတယ်။ကျွန်မကစုမမရှင်ဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ VOE ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်။
This program has come to you from the